Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်စက်တင်ဘာလ17ရက်အင်္ဂါနေ့ညပိုင်းဗီဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်က 9:00 နာရီအချိန်တိုင်းမီတာ 24.25 32.5 ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စင်မဒီညတစ်စင်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်အောင်ပါဒီညဘက်သတင်းလေးကိုမမျှသစင်အောင်နဲ့တူချင်ညပေးသွားမှာပါ။9/11 တိုက်ခိုက်မှုကြီးအမေရိကန်ပြည်အောင်စုမှာဖြစ်ပွားခဲ့တဲ့18နှစ်မြောက်အထိမ်းအမှတ်အောက်မြွေအခမ်းအနားတွေဒီကနေ့အခုကျွန်တော်တို့တန်လှည့်နေချိန်မှာပဲကျင်းပနေကြပါတယ်။ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစင်ရေးဒီအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေအနေနဲ့တနင်္ထန်ခိုင်ခိုင်မာမာနဲ့ဆောင်ရွက်ကြဖို့တောင်ကိုရီးယားသမ္မတကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညတို့သောတာရှင်တွေနားဆင်ကြမယ်ထဲမှာတော့သတင်းသမားတွေအပေါ်အစိုးရတက်မတော့အာဏာပိုင်တွေဘက်ကနေပြီးတော့တည်ဆဲဥပဒေတွေနဲ့တရားစွဲဆိုတာတွေများလာနေတဲ့အခြေအနေအနေထားနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့လုံမှုနဲ့ဒီမျိုးရှင်တမိုးထားတဲ့ဘက်ကိုဥတည်ပြီးဖြည့်ရှင်းမှကျွန်တော်တို့ပြည်တယ်။မဟုတ်ဘဲနဲ့အခုလုံနေတာကုန်ပြတ်ချက်တွေအရေးကြီးမှုတွေအမှန်တကယ်လို့တစ်ချက်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့သွားမယ်နိုင်ငံရေးလမ်းကြောင်းနဲ့လည်
းပြည်ပခြေဆိုင်သတင်းဌာနကသတင်းတောက်တူဖြစ်တဲ့မြန်မာသတင်းသဘာကိုတီဟာသွေးကခုလိုပြောထားတာကိုမကြခင်မှာပြည်စုံနာစင်ကြဖို့ရှိပါတယ်။ဒါပြင်18နှစ်ကြာခဲ့ပြီဖြစ်တဲ့ပင်တဂိုစစ်ဌာနချုပ်ကိုလေယာဉ်နဲ့ပြန်ပေးဆွဲတိုက်ခိုက်မှုလက်မဲ့ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တတိယအကြိမ်ထိပ်သီးအစည်းအဝေးနောက်မြန်မာကျပ်ငွေလဲလှယ်နှုန်းနဲ့မြန်မာငွေတန်ဖိုးကျလာတဲ့သတင်းအပြင်ကင်းချင်းပြည်နယ်ဘူတာအိုမှာမိုးများရေကြီးတဲ့နောက်ဆုံးရအခြေအနေစတာတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမသစင်အောင်တို့ကကြီးညာပေးပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုမှာ2001ခုနှစ်စက်တင်ဘာလ17ရက်နေ့ရုံက9/11တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တဲ့18နှစ်မြောက်အထိမ်းအမှတ်အောက်မြွေအခမ်းအနားတွေဒီကနေ့ကျင်းပကြပါတယ်။နယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားမှာဖြစ်ပွားခဲ့တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း3,000လောက်သေဆုံးခဲ့ကြတာပါ။အယ်ခိုင်ဒါအကြမ်းဖက်သမားတွေပြန်ပြီးဆွဲခဲ့တဲ့ United လေကြောင်းလိုင်းအမှတ်63ခီးသည်တင်လေယာဉ်ကိုခီးသည်တွေကဒီပြန်ပြီးတော့အကြမ်းဖက်သမားတွေစီကနေထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်ဒီလေယာဉ်ပြတ်ကျခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ် Shanksville မြို့အနီးကအထိမ်းအမှတ်ကျင်းပရာနေရာမှာကျင်းပတဲ့ဒီအောက်မြေပွဲအခမ်းအနားကိုသမ္မတဒေါ်နယ်ထရမ့်တက်ရောက်ပါတယ်။နိုင်ငံချစ်စိတ်တွေနှိုးကြစေခဲ့တဲ့နေ့Patriot Day အဖြစ်သတ်မှတ်ထားတဲ့စက်တင်ဘာလ17ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပတဲ့အောက်မြေပွဲအခမ်းအနားမှာဒီလိုဆွေးရတဲ့လှုပ်ရွတ်တွေကအမေရိကန်ပြည်အောင်စုရဲ့စိတ်ဓာတ်ဒါမှမဟုတ်လွတ်လပ်မှုပေါ်ထားတဲ့ယုံကြည်ချက်တွေကိုပြောင်းပြစ်နိုင်မှာမဟုတ်ဘူးလို့သမ္မတ Trump ကပြောဆိုပါတယ်အကြမ်းဖက်သမားတွေကခီးသည်တင်လေရင်ဒဇင်းကိုပြန်ပြီးဆွဲပြီးတော့ဝင်တိုက်ခဲ့တဲ့ဒီ Washington မြို့နားကပင်တဂွန်စစ်ဌာနချုပ်မှာလည်းအောက်မြေပွဲအခမ်းအနားကျင်းပရမှာတည်ဆုံသူတွေရဲ့မိသားစုဝင်တွေနဲ့အတူဒုသမ္မတ Mike Pence တက်ရောက်ပါတယ်ဒါပြင်ဒီခီးသည်တင်လေ20နဲ့ဝင်တိုက်လို့ပြောကြခဲ့တဲ့နယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးအဆောက်အဦး World Trade Center မိုးမျော်ညင်းအောင်တိုက်ကြီးရှိခဲ့တဲ့ Ground Zero အထိမ်းအမှတ်နေရာကအခမ်းအနားကိုလည်းကျန်ရစ်သူမိသားစုဝင်တွေရာနဲ့ချီတက်ရောက်ပြီးတော့ဒီကွဲလွန်သူတွေရဲ့နာမည်တွေကိုရွတ်ခဲ့ကြပါတယ်
။မြောက် Atlantic သမုဒ္ဒရာထဲမှာတနအီကို136မိုင်နှုန်းနဲ့တိုက်ခတ်နေတဲ့အလွန်အားပြင်းတဲ့ Hurricane မုန်တိုင်း Florence ဟာဒီကနေ့အင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာပုံမှန်အားကောင်းလာပြီးမြောက် Carolina နဲ့တောင် Carolina ပြည်နယ်တို့ကိုကြာသပတေးနောက်ပိုင်းကတောက်ကြနေ့အထိဝင်ရောက်တိုက်ခတ်မယ်လို့ NHC အမျိုးသား Hurricane Center ကခန့်မှန်းထားပါတယ်။ American ပြည်ထောင်စုပြည်နယ်၃ခုကမုန်တိုင်းဥတီလာမယ့်လမ်းကြောင်းတွင်နေထိုင်သူတွေကိုဘေးလွတ်ရာကိုမဖြစ်မနေရွှေ့ပြောင်းကြဖို့ဒီကနေ့အင်္ဂါနေ့မှာအာဏာပိုင်တွေကနှိုးဆော်ထားပါတယ်။မြူတာဟာရီကိန်းစင်တာကတော့တောင်နဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်တွေနဲ့ဗာဂျီးနီးယားတောင်ပိုင်းပြည်နယ်ကံယူရန်တလျှောက်မုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်မိုးရေချိန်14လက်မကနေ19လက်မအထိရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးဟန်နရီမက်မာစတာကတော့ပြည်နယ်ကံယူရန်တလျှောက်မှာနေထိုင်တဲ့လူပေါင်းတသန်းလောက်ကိုဘေးလွတ်ရာရှောင်ရှားကြဖို့အမိန့်ထုတ်ပြန်ထားတယ်လို့မြောက်ကယ်ရိုလိုင်းနာပြည်နယ်ကလည်းကံယူရန်တလျှောက်ကကျွန်းတွေမှာမနေဖို့ဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ထားတာပါ။ American စစ်ဌာနချုပ်ပန်တဂွန်ကတော့သူ့ရဲ့ရှေ့ပြေးတပ်ဖွဲ့တွေကိုပြည်ထောင်စုနဲ့ပြည်နယ်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြောက်ကယ်ရိုလိုင်းနာကရာလီမြို့မှာဖွင့်ထားတဲ့အရေးပေါ်ကူညီစင်တာစီကိုဆီလွတ်ထားပါတယ်။ရှေ့ပြေးတပ်ဖွဲ့တွေကိုဗာဂျီးနီးယားနဲ့တောင်မြောက်ကယ်ရိုလိုင်းနာပြည်နယ်တွေကိုဆီလွတ်ထားပြီးအသည့်အနေထားရှိဖို့အမိန့်ပေးထားပါတယ်
။ American သမ္မတ Donald Trump သူဆုံးဖြတ်ချက်နဲ့သူ့ရဲ့အုပ်ချုပ်ကံရွယ်ပုံကြောင့်ဝေဖန်ထားတဲ့စာအုပ်သစ်ဒီကနေ့အင်္ဂါနေ့မှာအများပြည်သူကိုစတင်ရောင်းချပေးလိုက်ပါပြီ။လပေါင်း20ကျားတဲ့သမ္မတ Trump ရဲ့အုပ်ချုပ်မှုကိုစုံစမ်းထောက်လှမ်းပြီးတော့ရေးသားတင်ပြတဲ့စာရေးဆရာ Bob Woodward ရဲ့Fear Trump in the White House စာအုပ်ပေါ်ဝေဖန်မှုတွေလည်းအတော်များများရှိခဲ့တာပါ Woodward ရဲ့စာအုပ်ဟာ သူ့ကိုစော်ကားထားတဲ့ဇောက်တုတ်တာဖြစ်တယ်လို့သမ္မတထရမ့်ကတော့ Twitter မှာရေးသားပါတယ်။ဆာယီဆီယာဝူဒ်ဒ်ဟာပြီးခဲ့တဲ့အမေရိကန်အစိုးရအဖွဲ့ခုနှစ်ဖွဲ့အကြောင်းဇောက်တီရေးသားထုတ်ဝေခဲ့သူလည်းဖြစ်ပါတယ်။သူဟာအမေရိကန်သတင်းစာလောကမှာအရှိန်အဝါကြီးမားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ Washington Post သတင်းစာတိုက်ကသတင်းတောက်တစ်ဦးဖြစ်တယ်လို့လွန်ခဲ့တဲ့နှစ်90လောက်ကသမ္မတ Richard Nixon ပြုတ်ကျစေခဲ့တဲ့သမ္မတအင်ပီရိုရဲ့အကျင့်ပြတ်ချဆမှုအကြောင်းစုံစမ်းရမှာပါဝင်ခဲ့တဲ့ The Washington Post ကသတင်းတောက်တစ်ဦးလည်းဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ရှေ့ပိုင်းနန်ဂရာပြည်နယ်မှာဒီကနေ့အသေးခံဘုံးကွဲတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးပြီး60လောက်ဒဏ်ရာရသွားပါတယ်။ပြည်နယ်အစိုးရပြောခွင့်ရအထူလာခိုဂျာနီကမောမန္ဒရာခရိုင်ထဲကဒါတာရွာမှာရဲတပ်ဖွဲ့အကြီးအကဲတို့နှုတ်ထွက်ဖို့ဆန္ဒပြနေတော့အခုလိုဘုံးခွဲတိုက်ခိုက်ခံရတာဖြစ်ကြောင်းနဲ့ဒဏ်ရာရသေဆုံးသူအရေအတွက်တိုးလာနိုင်ကြောင်း VOA ကပြောပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းတာလီဘန်တွေကတော့ညှင်းဆူထားတာပါဒါအပြင်နန်ဂရာကပြည်နယ်မြို့တော်ဂျလာလဘတ်ကကျောင်းနီဘုံခွဲတိုက်ခိုက်မှုကြောင့်14နှစ်ရွယ်ကျောင်းသားတူတိဆုံပြီးလူတချို့ဒဏ်ရာရသွားပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့အဲ့ဒီဒေသကဘုံခွဲတိုက်ခိုက်မှုနဲ့ဝင်ရောက်စီးနင်းမှုတွေကတော့သူတို့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်တွေကပြောဆိုထားပူပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်အင်္ဂါနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာတောင်ကိုရီးယားသမ္မတမွန်ဂျေအင်ကအမေရိကန်ပြည်အောင်စုနဲ့မြောက်ကိုရီးယားနိုင်ငံတွေအနေနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ဆောင်ရွက်နိုင်ဖို့အတွက်ခိုင်မာတဲ့တနိဒန်ချလှုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ်ဒီကနေ့ကျင်းပတဲ့တောင်ကိုရီးယားအစိုးရအဖွဲ့ဆွေးနွေးပွဲအတွင်းသမ္မတမွန်ကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွလွန်ရေးအမေရိကန်အနေနဲ့ဥဆောင်တိုက်တွန်းစီလို့ကြောင်းပြောလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်စီဒုတိယကြိမ်ထပ်မံတွေ့ဆုံဆွေးနွေးဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကစာရေးသားပြပခဲ့ကြောင်းအမေရိကန်သမ္မတအင်ဂျီရောကမနေ့ကပြောဆိုပြီးဒီကနေ့မှာတောင်ကိုရီးယားသမ္မတကအခုလိုတိုက်တွန်းလိုက်တာပါဒီကနေ့မှာပဲမြောက်ကိုရီးယားဆိုင်ရာအမေရိကန်ထုကိုယ်စားလှယ်စတီးဗ်ဘေဂန်လဲဒီတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကျွန်ဟွာနျူကလ িয়ার ဖြတ်သိမ်းရေးဆိုင်ရာထုကိုယ်စားလှယ်လီဒိုဟွန်းတို့နဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတို့မှတွေ့ဆုံပြီးတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်နိုင်ဖို့နည်းလမ်းတွေရှာဖွေဆွေးနွေးခဲ့ပါတယ်ရှေ့ဆက်လှုပ်ဆောင်ရမှာကခက်ခဲပေမဲ့သမ္မတထရမ့်သမ္မတမူးနဲ့ဥက္ကဋ္ဌကင်တို့ရဲ့အမျှော်မြင်ရှိရှိဆောင်ရွက်မှုတွေကြောင့်အောင်မြင်အောင်ဆောင်ရွက်ဖို့ခွင့်လန်းကောင်းနေရှိနေကြောင်းလည်းဘေကင်ကပြောပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာကျင်းပတဲ့ကြီးမားဆုံးစည်းလေးချင်းမှုကိုဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်ရုရှားရှေ့ဘက်စိတ်ကမ်းမြို့ဖြစ်တဲ့ဗလာဒီဗော့စတော့ခ်မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတစီဂျင်းပင်တို့ရဲ့စီးပွားရေးထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအကြီးမားဆုံးစည်းလေးချင်းမှုကိုစလိုက်တာပါရုရှားနိုင်ငံဟာအနောက်နိုင်ငံတွေရဲ့အရေးကိစ္စတွေယူကရိန်းနဲ့ဆီးရီးယားရေးတွေမှာဝင်ရောက်ဆွတ်ဖက်တယ်လို့အနောက်နိုင်ငံတွေကစွပ်စွဲတာကြောင့်အခြေအနေတင်းမာနေတဲ့အချိန်မှာပဲရုရှားတရုတ်မွန်ဂိုလီးယားသုံးနိုင်ငံကတပ်ဖွဲ့ဝင်တွေဟာFOSTOT 2018 စီးရီးလေ့ကျင့်မှုကိုစတင်လိုက်တာလည်းဖြစ်ပါတယ်။အရင်ဆိုဗီယက်ပြည်ထောင်စုလက်ထက်1980ခုနှစ်မှာကျင်းပတဲ့ Zapad 81 အကြီးမားဆုံးစီးရီးလေ့ကျင့်မှုမှာတော့ဝါဆောစာချုပ်အဖွဲ့ဝင်နိုင်ငံတွေအပါအဝင်တပ်ဖွဲ့ဝင်တသိန်းနဲ့တသိန်းခွဲလောက်ပါဝင်ခဲ့ပြီးအခုကျင်းပတဲ့စီးရီးလေ့ကျင့်မှုကတော့ပိုပြီးကြီးမားပြီးတပ်ဖွဲ့ဝင်3သိန်းနဲ့စစ်ဖက်3ယင်36,000စစ်လေယာဉ်ပေါင်း1,000နဲ့စစ်သည်မော60လောက်ပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးစာဂေးရွိုက်ကူကပြောပါရယ်။လေးနှစ်တကြိမ်ကျင်းပတဲ့ဒီစီးလေ့ကျင့်မှုမှာတရုတ်နိုင်ငံကအရင်ကနေမတူဘဲတပ်ဖွဲ့ဝင်3,200နဲ့လက်နက်ကြီးပစ်ခတ်တဲ့တပ်ဖွဲ့အစု900လောက်စီလွတ်ပါဝင်ခဲ့တာဟာလည်းအမေရိကန်ပါဝင်ဥရောပနိုင်ငံတွေပေါ်တရုတ်ကသတိပေးရရောက်တယ်လို့တချို့အကဲခတ်တွေကသုံးသပ်ပါရယ်။ Vostok 2018စီးလေ့ကျင့်မှုမှာရုရှားတိုက်လေယာဉ် SU-34 နဲ့ SU-35 တိုက်လေယာဉ်တွေT-80 နဲ့ T-90 တန်ကားတွေနျူကလ িয়ার ထိပ်ဖူးတပ်ဆင်ပစ်ခတ်နိုင်တဲ့အစ္စကန်ဒာမစိုင်းဒုံးတွေပါဝင်မယ်လို့သတင်းမီဒီယာတွေမှာရေးသားကြပါတယ်။ရေကြောင်းစီးရီးလေ့ကျင့်မှုမှာတော့စီးရီးယားမှာအသုံးပြုခဲ့တဲ့ကာလီဘာမစ်ဆိုင်းဒုံးပစ်ခတ်နိုင်တဲ့ Frigate စီးရီးယားအုပ်စုတွေပါဝင်ပါတယ်။စက်တင်ဘာ7ရက်နေ့က19ရက်နေ့အထိကျင်းပတဲ့စီးရီးလေ့ကျင့်မှုကိုရုရှားသမ္မတဗလာဒီမီယာပူတင်ကလည်းတွားရောက်ကြည့်ရှုမှာဖြစ်ပေမဲ့ NATO မြောက်အတ္လန္တိတ်စစ်ဆေးချုပ်အဖွဲ့ကတော့စီးရီးလေ့ကျင့်မှုကိုတရောက်လေ့လာဖို့ဖိတ်ကြားခံထားရပြီးမဲ့ကိုယ်စားလှယ်စီလွတ်ဖို့တော့စဉ်းစားနေဆဲဖြစ်တယ်လို့ဆိုပါတယ်။
ကွယ်လွန်သွားပြီဖြစ်တဲ့ကုလသမဂ္ဂဒွိမှုချုပ်ဟောင်းကိုဖီအာနန်ရဲ့ရုပ်လောင်းကိုနိုင်ငံတော်ဇာပနာအခမ်းအနားကျင်းပမယ်လာမယ့်ကြာသပတေးနေ့အထိဂါနာနိုင်ငံကအက်ကရာနိုင်ငံတကာညီလာခံခန့်မှန်းမှာထားရှိမှာပါကိုဖီအာနန်ရဲ့ရုပ်လောင်းကိုပြီးခဲ့တဲ့တင်လင်းလာနေ့ကသူ့ရဲ့မွေးရဇာတိဖြစ်တဲ့ဂါနာနိုင်ငံကိုပြန်ပြီးတော့တည်ဆောင်ထားတာပါဂါနာသမ္မတနာနာအာဒိုဒန်ဂွာအကူဖိုအာဒိုကကိုဖီအာနန်ရဲ့ကျန်သူဇနီးနဲ့မိသားစုတွေကိုကိုတိုကနိုင်ငံတကာလေးချိန်မှာတွားရောက်ကျူးဇူးခဲ့ပါတယ်ကွယ်လွန်သူကိုဖီအာနန်ဟာကုလသမဂ္ဂအတွင်းမှုချုပ်ဖြစ်တာကိုပြည့်ချင်းခံရတဲ့ပထမဆုံးအာဖရိကန်တွေဘာတူဖြစ်ပြီးတော့အော်ဂူလာ16ရက်နေ့ကအသက်80အရွယ်မှာပဲဆွစ်ဇာလန်နိုင်ငံဘန်မြူမှာကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ
အိန္ဒိယတောင်ပိုင်းမှာဟိန္ဒူဖျားဘူးတွေတင်ဆောင်လာတဲ့ဘတ်စကားတစီတိမ်းမှောက်တာကြောင့်လူ40ကျော်တင်ဆုံသွားပါတယ်တယ်လန်ကနပြည်နယ်ကနာမည်ကျော်အန်ဂျနီယာဖျားချောင်းကနေအပြန်ဘတ်စကားသမားဟာကားကိုမထိန်နိုင်မဲကြောက်ထဲကျခဲ့တာလို့အာဏာပိုင်တွေကပြောပါတယ်ကားမောက်ရာအနီးမှာနေထိုင်တဲ့ဒေသခံတချို့ကတော့ပျက်စီးတွေကြားကထိခိုက်သူတွေကိုဆွဲထုတ်ပြီးကယ်တင်ခဲ့ကြပါတယ
်ကိုအောင်နဲ့မမသစင်အောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ပြီးခဲ့တဲ့18နှစ်တုန်းကတော့အမေရိကန်ကာကွယ်ဝင်ကြီးဌာနတိုက်ခိုက်ခံခဲ့ရပါတယ်အမေရိကန် airline ရဲ့လေယာဉ်ခီးစင်အမှတ် 89 ကိုပြန်ပေးဆွဲပြီးတော့ပန်တကူစစ်ဌာနချုပ်ထဲကိုပြက်ကျခဲ့တာမှာလေယာဉ်ပေါ်ပါတဲ့ခီးတဲ့အားလုံးနဲ့စစ်ဌာနချုပ်အဆောက်အဦတွင်မှာအလုပ်လုပ်နေကြတဲ့သူ125ဦးတို့သေဆုံးခဲ့ရပါတယ်တိုက်ခိုက်ခံရမှုအတွင်မှာဆွေမျိုးသားချင်းတွေလည်းသေဆုံးခဲ့ရတဲ့သူတယောက်ကိုပန်နဂွန်ဆိုင်ယာဖီဝေတင်းတော့ကာလာဘက်ကတွေ့ဆုံမြင်ပြန်ထားပါတယ်စက်တင်ဘာ17ရက်နေ့တိုက်ခိုက်ခံရမှုအတွင်းတည်ဆုံခဲ့ရသူတွေကိုအောက်မေ့ဂုဏ်ပြုထားတဲ့ 9/11 ပန်နဂွန် Memorial အတွက်ရန်ပုံငွေအဖွဲ့ရဲ့အကြီးကဲ James Lechek ရဲ့ပြန်ပြောင်းပြောပြချက်တွေကိုမှတ်တမ်းကြီးထက်ကတင်ဆက်ထားပါတယ်ရှင
် My brother Dave, my younger brother was killed in the Pentagon on 9/11
စတေမာစတေရနေပင်နဂွန်တက်ခိုက်ခံရမှုမှာကျွန်တော်ညီ Dave တည်ဆုံးခဲ့ပါတယ
် I do this to honor my brother's memory
ကျွန်တော်ညီအတွက်ရောနောက်တည်ဆုံးခဲ့ရသူတွေအတွက်ရောအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဒါကိုလုပ်တာပါသူတို့ကိုအမြဲအမှတ်ရနေမှာဖြစ်တယ်လို့အဲ့ဒီနေ့ကဘာတွေဖြစ်ခဲ့လဲဆိုတာကိုလည်းအမှတ်ရနေဖို့ပါ
တိုက်ခိုက်ခံခဲ့ရတဲ့နေ့ရက်နဲ့အချိန်ကိုလည်း 9/11 Pentagon Memorial ရဲ့အဝင်းမှာ2000တခုနဲ့စတေမာလ17ရက်နေ့မနေ့9:38မိနစ်လို့ရေးထိုးထားပါတယ်2000တခုနှစ်စက်တင်ဘာလ17ရက်နေ့မှာပင်တဂွန်စစ်ဌာနချုပ်တိုက်ခိုက်ခံရမှုအတွင်းတည်ဆုံးခဲ့ရသူတွေအတွက်အောက်မေ့အမှတ်ရတိစောက်ထားတဲ့ခုံတန်းလေးတွေမှာသူတို့ရဲ့နာမည်တွေကိုကပီးထိုးထားပါတယ် James Lechek ကအခုလိုရှင်းပြပါတယ
် You start to figure out that this was the 3-year-old little girl Dana Falkenberg who was on the trip with her parents
ပြမင်းဆွဲခံရတဲ့လေယာဉ်ပေါ်မှာမိဘတွေနဲ့အတူလိုက်ပါလာရင်တည်ဆုံးခဲ့တဲ့၃နှစ်အရွယ်မိန်းကလေးငယ်ဒန်နာဖာကန်ဘတ်အတွက်ခုံတန်းလေးပါအဆုံးကိုသွားပြီးသူ့နာမည်ကိုဖတ်မယ်ဆိုရင်တော့နောက်ခံကကောင်းငင်ကြီးကိုမြင်ရမှာပါဒါကဒန်နာကလေယာဉ်ပျက်ကျခဲ့ရမှုမှာတည်ဆုံးခဲ့ရတယ်ဆိုတာကိုရည်ညွှန်းထားတာပ
ါပန်တဂွန်စစ်ဌာနချုပ်အတွင်တည်ဆုံးခဲ့ရတဲ့ညီဖြစ်သူဒေးဗ်အတွက်အောက်မေ့အမှတ်ရနေရာကိုလည်းသူကလိုက်ပြပါတယ
် This is actually my brother Dave's benchit's on the 1961 age line which signifies the year that he was born
ဒါကကျွန်တော်ညီ Dave ရဲ့ခုံနှမ်းမှာဒီပေါ်မှာရေးထိုးထားတဲ့1962ခုနှစ်ဆိုတာကသူမွေးဖွားခဲ့တဲ့နှစ်ကိုရည်ညွှန်းတာပါသူ့နာမည်ကိုဖတ်ကြည့်ရင်နောက်ခံကပင်တဂွန်စစ်ဌာနချုပ်ကိုမြင်နေရပါတယ်ဒါကကြတော့ပင်တဂွန်အဆောက်အုံထဲမှာတည်ဆုံးခဲ့ရသူတဦးဆိုတဲ့အမှတ်အသားဖြစ်ပါတယ
်ပင်တဂွန်အဆောက်အုံထဲကိုလေရင်နဲ့ဝင်တိုက်ခဲ့တဲ့လေရင်လမ်းကြောင်းအတိုင်းလဲအမှတ်တရခုံတန်းလေးတွေကိုတိဆောက်ထားတာပါလီယင်ကဘလို့ဝင်တိုက်ခဲ့တယ်လဲဆိုတာကိုလည်းခန်းစားနိုင်တာပါ2000တခုနှစ်စက်တင်ဘာလ17ရက်နေ့ပင်တဂွန်စစ်ဌာနချုပ်အပေါ်အကြမ်းဖက်တိုက်ခိုက်ခံရမှုအတွေ့အမှတ်ရအောက်မေ့ဘွယ်အထိတ်မှန်နေရာကိုပုံဖော်တိဆောက်သူတွေကဘယ်နေရာနဲ့မှမတူအောင်ဖန်တီးလိုခဲ့တာလို့လဲ James Lechek ကပြောပါတယ်တိုက်ခိုက်ခံခဲ့ရတဲ့စက်တင်ဘာ17ရက်နေ့ဟာလဲတခြားနေ့တွေနဲ့မတူပါဘူးလို့သူကပြောဆိုခဲ့ပါတယ်ရှင်
မန်တကြီးထိုက်တင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီမြန်မာနိုင်ငံတဝန်းသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာနေမှုပေါ်မှာစိုးရိမ်ကြောင်းစီရင်ခံစာထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ကချင်နဲ့ရှမ်းပါဝင်မြန်မာနိုင်ငံတဝန်းသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာနေပြီးတော့သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ဥပဒေပုံမှန်အမျိုးမျိုးနဲ့ချိန်ချောက်မှုတွေအောက်မှာအန္တရာယ်တွေနဲ့ရင်ဆိုင်သတင်းရယူနေရတဲ့အတွက်စိုးရိမ်မကင်းဖြစ်စရာအနေထားမှာဖြစ်လာနေတယ်ဆိုပြီးတော့ကလတ်တမကလူခွင့်ကော်မရှင်ကဒီကနေ့အစည်းအဝေးထုတ်ပြန်လိုက်ပါတယ်ပြည်ဆောင်ကိုရောမဆုမုံကပြောပြပေးပါလိမ့်မယ်
ဒီမိုကရေစီပြည်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာအတော်လေးကိုစိုးရိမ်အနေအထားကိုရောက်ရှိနေပြီးတော့မြန်မာသတင်းသမားတွေကိုအစိုးရနဲ့တက်မတော်ပါဝင်အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့ဖမ်းဆီးအရေးယူနေတဲ့အတွက်လွတ်လပ်စွာသတင်းရယူနိုင်မှုသတင်းသမားတွေအခက်တွေ့နေကြရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကနေဒီကနေ့စက်တင်ဘာလ17ရက်နေ့နေဆွဲနဲ့မြန်မာသတင်းမီဒီယာနဲ့ပတ်သက်ပြီးတော့စီရင်ခံစာထုတ်ပြန်လိုက်ပါတယ်။အခုလိုကုလသမဂ္ဂပါဝင်နိုင်ငံတကာဘက်ကမြန်မာသတင်းမီဒီယာလွတ်လပ်ခွင့်ပေါ်ဆိုရင်မှုတွေပုံပြစ်တက်လာတဲ့အနေအထားပေါ်မှာတော့မြမသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ
်။တရားစီရင်ရေးစနစ်ကပြောကားတွေမကင်နိုင်ရင်နောက်ပေါ်တော့ဒီသေးဥတွေကလည်းခင်းနေမစီတော့တဲ့ဥတွေတွေဖြစ်နေတာတွေကဒီသတင်းမီဒီယာလက်ခွင့်တွေကိုလည်းတရက်ကိုထိခိုက်စေတယ်။အဲ့ဒါမျိုးတကယ်တမ်းကျတော့တရားဥတွေစုမှုရင်အကာအကွယ်ဟိုတတ်နိုင်တယ်များပြီးဖို့ဟိုတရားရှိတယ်။သို့တော့အဲ့ဒါမျိုးတွေလည်းဥတွေကာကွယ်ပေးတာမျိုးတွေလည်းမရှိဘူးအားနေတော့ဒါကြောင့်ဒီထိတ်တိုက်ရင်ဆိုင်တဲ့အနေအထားမျိုးတွေတော့ဖြစ်တယ်။အဲ့ဒါကြောင့်ဟိုနိုင်ငံတကာကအမြင်မှာရောသတင်းလွှတ်ခွင့်ဆောင်ဆိုင်ရင်ဆိုင်ရောဟိုစီရင်ခံစာတွေမှာရောတော်ပြီးထိခိုက်စေတာအဲ့ဒါတွေကြောင့်လို့ကျွန်တော်တို့မြင်တယ်
။ဘာကြောင့်သတင်းသမားတွေအပေါ်အစိုးရတက်မတော်အာဏာပိုင်တွေဘက်ကတည်ဆဲဥပဒေတွေနဲ့တရားစွဲဆိုတာတွေများလာရတယ်ဆိုတဲ့အနေအထားပေါ်မှာလည်းပြည်ပအခြေစိုက်သတင်းဌာနကသတင်းတော်တူဦးဖြစ်တဲ့မြမသတင်းသမားကိုတီဟာသွေးကလည်းအခုလိုပြောပါရယ်
ဒါတော့ဆိုးလာတယ်ဆိုးလာဆိုတာဒီမီဒီယာတွေနဲ့အချို့ရေးဖွဲ့စည်းရေးဒါသောက်တော့ကလည်းတို့တော်ဝင်ကြတဲ့စစ်တပ်ရဲ့ကြားမှာဒီဝိပဿနာတွေဖြစ်တယ်ဆိုတော့ကျွန်တော်တို့တိုင်းပြည်လက်ရှိမတဲမကွဲအခြေအနေပေါ့နော်အမျိုးကိုမသိသိအခြေအနေကြအဲ့လိုမျိုးအခြေအနေအကြောင်းဒီလိုမျိုးဟိုလုံမကိုင်မှာပြိပခါတွေတော့ကအဲ့လိုမျိုးသိုးရင်စိမ့်နဲ့အတုံပြန်တဲ့ကိစ္စတွေအများကြီးဖြစ်နေတာပေါ့နော်ကျွန်တော်တို့လွတ်လပ်မှုနဲ့ဒီမျိုးရှုတံမိုးထားတဲ့ဘက်ကိုဥတည်ပြီးဖြေရှင်းမှကျွန်တော်တို့ပြည်လဲမဟုတ်ဘဲနဲ့အခုလုံနေကြသုံးပြတ်ချက်တွေအရေးကြီးမှုတွေအမှန်တယ်လို့သိချလုပ်မယ်ဆိုလို့ရှိကြလို့ကျွန်တော်တို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းနဲ့သူ့ပြည်သူတို့ကပါသိုးရင်သူတို့ပဲကျွန်တော်တို့ကထုတ်ချက်မှုတွေရှိတဲ့ဟလာလွတ်လပ်မှုကိုကန့်တက်တဲ့ဟလာကျွန်တော်တို့ဒီလိုစီသိုးရင်တွေကန့်တက်တဲ့စနစ်ကိုပြန်သွားနေတယ်လို့ကောက်ချက်ကြ
ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းမီဒီယာအစီအခံစာထဲမှာတော့မြန်မာသတင်းသမားတွေဟာ NLD ဂျားကနေသတင်းရယူနေရပြီးတော့သတင်းအချက်အလက်ရယူခိုးတွေဟာပို့ပြီးတော့မှခက်ခဲလာနေတဲ့အနေအထားဖြစ်တယ်ဆိုတာကိုသုံးသပ်တင်ပြထားတာဖြစ်ပါတယ်ရှင်
။မဆုမွန်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့တိုင်းဒေသငင်းကျဲလုပ်ငန်းစဉ်နဲ့ဆိုင်တဲ့သတင်းတွေကိုတင်ဆက်ပေးကြပါမယ်။တိုင်းငလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရည်သဘောတူစာချုပ်မှာလက်မှတ်ရေးထူထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ NCASEAO Summit တတိယကြိမ်မြောက်ထေတီစီဝေးကိုထိုင်းနိုင်ငံတွင်းမှာပဲ၄ရက်တာကျင်းပရမှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးငင်းကျဲလုပ်ငန်းစဉ်မှာပါဝင်ရေးအပါအဝင်အဖွဲ့အတွင်းစုဖွဲ့မှုကိစ္စရပ်တွေကိုဆွေးနွေးဆုံးဖြတ်ခဲ့တယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒါပြင်ရှေ့မဆက်နိုင်မင်းနဲ့တက်နေတဲ့ငင်းကျဲလုပ်ငန်းစဉ်အတွက်အစိုးရတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့အမြန်ဆုံးညှိနှိုင်းသွားဖို့ကိုလည်းဆုံးဖြတ်ခဲ့ကြပါတယ်။ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်
။ဒီကနေ့ကျင်းပပြီးစီးခဲ့တဲ့ NCA ပြည်ရဲ့လက်နက်ကိုင်အဖွဲ့အစည်းထိပ်တည်ခေါင်းဆောင်အစည်းအဝေးတွင်ဆုံးဖြတ်ချက်ကိုတော့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပူးစင်ကျွန်းကပြောပါတယ်
။တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရဆဲသဘောတူစာချုပ်ထဲမှာလက်မှတ်မရေးထိုးထားတဲ့အဖွဲ့တွေလည်းဒီငင်းချိုင်းလုံငန်းစီမှာပါလာနိုင်ဖို့အတွက်တနင်္ဂနွေငင်းချိုင်းရင်မှာသူတို့လည်းထောင်ရနိုင်ဖို့အတွက်ကျွန်တော်တို့ဘယ်လိုဆောင်ရွက်သွားမလဲဆိုတဲ့လုံငန်းအစီအစဉ်ချထားပါတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ရဲ့စုဖွဲ့မှုကိုပြန်ပြီးသုံးသပ်တယ်။ဒီငိမ့်ချိုင်းရဲ့လုံငန်းစုစိတ်သိစည်းဝတ်တစ်ခုနဲ့တစ်ခုကြားထဲမှာငိမ့်ချိုင်းရဲ့လုံငန်းစုဥဆောင်ဖို့အတွက် PPST ကဖွဲ့ဝင်လဲကျွန်တော်တို့ပြန်လည်ပြီးတော့ဖွဲ့စည်းခဲ့တယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ဒီအမျိုးသမီးတွေပါလာနိုင်ဖို့အတွက်လည်းမူလကကျွန်တော်သဘောတူထားတဲ့30ရာခိုင်နှုန်းပါလာနိုင်ဖို့အတွက်ကျွန်တော်တို့မှတ်တမ်းတည်ပြီးတော့ရှေ့ဆက်ပြီးတော့ပြည်သူစီစီသွားသွားမယ်ဆိုတဲ့လုံငန်းစုတွေလည်းချထားရှိပါတယ်။
ဒီစည်းဝေးမှာတိုင်းဒေသနဲ့ကံဖွဲ့စည်းတွေအလုံးငင်းချိုင်းရေလုံငန်းစင်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူ KNU ကရင်မျိုးရာစီယုံဒုဥက္ခဘသူစောကွယ်ထူးဝင်းကပြောပါတယ
်ကျွန်တော်တို့ဂျားထဲမှာကအများသာဆက်သွယ်မှုရှိအောင်တစ်ဖွဲ့ရင်းရအစုဖွဲ့လိုက်ကျွန်တော်တို့ဆောင်ရွက်ဖို့အတွက်ဖြစ်ပါတယ်သူတစ်ဖြစ်နဲ့ UNF ရဲ့အဖွဲ့ဝင်တွေလည်းပြည့်စုံခဲ့ပါတယ်ကျွန်တော်တို့ရဲ့အခုပေါ်ဆောင်နေတဲ့ငိမ့်ချိုင်းလုံငန်းစီရဲ့ဖြစ်ပေါ်တိုးတက်မှုဖြစ်ဖြစ်ကျွန်တော်တို့ဒီကရှင်းတယ်လို့အမြင်သဘောထားလို့ရှိစီ။ရောက်ပိုင်းမှာပါတဲ့အဖွဲ့ဝင်အကုန်လုံးတော့စုဖွဲ့နေတယ်မတွေ့သေးပေမဲ့တစ်ဖွဲ့ချင်းဆိုလိုတဲ့သဘောကတချင်လူမျိုးရေးအဖွဲ့တွေလည်းအဲ့ဒါတစ်ဖွဲ့ချင်းတော့တွေ့တယ်လည်းရှိပါတယ်။ process မှာသူတို့ကလက်မှတ်မရေးထိုးနိုင်ပေမဲ့လည်းပါဝင်နေတဲ့အနေအထားရှိချင်အောင်ဆက်သွယ်မှုရှိလာတယ
်။ဒါပေမဲ့လည်း NCA လက်မှတ်ရေးသူပိသားဖွဲ့တွေအနေနဲ့ကလည်းအစိုးရတမတော်ကြားနိုင်ငံရေးရတွေ့ဆုံဆွေးနွေးမှုမလုပ်နိုင်သေးသလိုငင်းချိုင်းရေးလုပ်ငန်းစဉ်ပိုင်းမှာလည်းဖော်ဆောင်နိုင်မှုအနိုင်နေစေချင်နေမှာရှိနေပါတယ်။လက်ရှိဖော်ဆောင်နေတဲ့ငင်းချိုင်းရေးလုပ်ငန်းစဉ်တွေတည်ဆုပ်နေတဲ့အပိုင်းတွေကိုအစိုးရတမတော်တိုင်းရင်းသားလက်နက်ကန်ဖွဲ့စည်းထိပ်ပိုင်းခေါင်းဆောင်တွေကြံအများဆုံးဆွေးနွေးညှိနှိုင်းဖို့လိုကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပူးစင်ကျုံးကပြောပါတယ်။
ကျွန်တော်တို့ NCA ကိုအခြေခံမှုမှသွားနေတယ်ကျွန်တော်တို့ဒီနိုင်ငံရေးနေပို့ဒီဟာကျွန်တော်ရက်တန်တလောက်ရှိနေတယ်တည်ရှိနေတယ်ဟိုကျွန်တော်အမြင်ရှိပါတယ်ဒီတို့တွေ့ဆုံပွဲတွေနောက်ကျွန်တော်တို့ဒါဆင့်နိုင်ငံရေးနေပို့ဒီကျွန်တော်တို့လုပ်ခွင့်မရခဲ့တဲ့နေထိုင်မှုမှကျွန်တော်တို့ဒီရှေ့ဆက်သွားလို့မရတဲ့အနေအထားတရဖြစ်ပေါ်တဲ့အတွက်ကျွန်တော်တက်မြစ်တာကျွန်တော်တို့ GPC ကိုလည်းနာထားတာကျွန်တော်အားလုံးပြည်ပြည်ဖြစ်ပါတယ်ဒါကြောင့်ဒါဒီကိုကြော်သွားနိုင်အောင်ပေါ့လေအောက်ခံတဲ့ဟိုသွားတဲ့ဖြစ်စဉ်မျိုးကတော့ကျွန်တော်အလုပ်လုပ်ရတာတော်တော်လေးခက်ခဲတယ်ကျွန်တော်အလုပ်မတွင်ဘူးဆိုတဲ့အနေမျိုးရှိတဲ့အတွက်ကျွန်တော်ထိပ်ပိုင်းမှာရှိနေတဲ့တမတော်အတောင်ရှိပုံပုံလေးနောက်တန်းသာလက်နက်ကအဖွဲ့စီအတောင်ရှိပုံပုံလေးတွေ့ရှိပုံတော့မှအဲ့ဒီလိုဆုံးဖြတ်နိုင်တဲ့ပုံပုံလေးတွေ့ပြီးအဲ့ဒီအဖြစ်အပျက်ကိုဖြေကိုကျွန်တော်ရှာဖို့ရတဲ့ဒီနေ့ကျွန်တော်တို့စုဖက်ချက်တွေမှာကြားထားတာဒီပ
ါ NC လက်မှတ်ရည်သူသားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA နဲ့ KNU ကမြူရာစီယုံတို့ဟာမြန်မာတပ်မတော်နဲ့မကြာခဏဆူဆူလို့တိုက်ပွဲဖြစ်ပွားနေတာကြောင့်ငင်းချမ်းရေးလုံခန်းစဉ်ပိုင်းမှာတန်တရားဖြစ်เสียမိကွန်းထုတ်เสียဖြစ်နေတယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကရှုမြင်နေတာပါ KNU ကမြူရာစီယုံဒုဥသပတုစောကွယ်ထူးဝင်းကတော့
ကျွန်တော်ငင်းချမ်းလုံခန်းစဉ်လုပ်တဲ့နေရာမှာလက်နက်ကိုင်ထိတွေ့မှုတွေကတော့လုံးဝချုပ်ငြိမ်းသားတဲ့အနေအထားတော့မရှိဘူးညော့နယ်လာတယ်လို့ပြောလို့ရပါတယ်ဒီထိတွေ့မှုကလည်းနေရာအလုံးမှာဖြစ်တဲ့နေရာမဟုတ်ဘူးအချို့နေရာမှာကြတော့သူကထိတွေ့ဆက်ဆံမှုကမရှိဘူးဆိုလို့ရှိရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတာနဲ့ဆောင်ရွက်မှုကနော်အဲ့ဒီ NC မှာပါတဲ့အတိုင်းညှိနှိုင်းမှုမရှိလို့ရှိရင်တော့ထိတွေ့မှုရှိတာ။ဒါပေမဲ့ဒီထိတွေ့မှုတွေကကျွန်တော်တို့ဒီရေးချမ်းကိုပြည့်ဖို့အတွက်ရည်ရွယ်ချက်မဟုတ်ဘဲနဲ့နားလည်မှုလွဲတဲ့မှာဖြစ်ပေါ်လာတဲ့ပြဿနာဖြစ်လို့ပြောလို့ရပါတယ
်။ NC ပြည်ရလက်နက်ကန်ဖွဲ့စည်းများထိတ်တိကောင်းဆောင်စီဝေးမှာရှေ့လုံငန်းစဉ်တွေဖြစ်တဲ့ညှိချမ်းရေးလုံငန်းစဉ်ဆိုင်ရာမဟာပြူဟာရေးဆွဲရေးကိစ္စNCAS EAO ရဲ့စုပွဲမှုကိစ္စလုပ်ငန်းလမ်းညွှန်ကိစ္စငင်းချမ်းရေးလုပ်ငန်းစဉ်အကောင့်ထယ်ဖို့မှုရန်ရရလိုက်တာဝန်ပေးအပ်ခြင်းကိစ္စရပေါ်အကြံပြုဆွေးနွေးတာပြုလုပ်ခဲ့သလိုလက်နက်ကန်ဖွဲ့တွေအားလုံးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေး BBSC ဖွဲ့တွေကိုပြန်လည်စုဖွဲ့ရေးနဲ့အမျိုးသမီးစု30ရာခိုင်နှုန်းပါဝင်နိုင်ရည်တွယ်ဆုံးဖြတ်ခဲ့ကြပါတယ် NCA ပြည်ချလက်နက်ကန်ဖွဲ့စည်းထိပ်တီးခေါင်းဆောင်စည်းဝေးမှာ KNUG မျိုးရာစည်းယုံတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA မြန်မာနိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ကြောင်းသားများတပ်မတော် ABSDN မွန်ပြည်တပ်ပါတီ DGPA ဒီမိုကရေစီအကျိုးပြုကိရင်တပ်မတော်စတဲ့ဖွဲ့ဝင်10ဖွဲ့ပါဝင်ပါတယ်လက်ရှိမှာ UNSC ဖွဲ့ဝင်2ဖွဲ့နဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်မတော်ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်9ဖွဲ့တို့ဟာမြန်မာစိုးရနဲ့လက်မှတ်မရေးထိုးနိုင်သေးပါဘူးခင်ဗျာ
နိုင်ငံဝင်သတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းနဲ့မြန်မာငွေတန်ဖိုးကျလာတဲ့သတင်းကိုလည်းတင်ဆက်ပေးကြပါတယ်American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကိုဘဟုပန်ကနေပြီးတော့1542ကျပ်သတ်မှတ်ထားပေမဲ့လေဒီကနေ့ပြင်ပငွေလဲနှုန်းကတော့ဒေါ်လာကိုမြန်မာကျပ်ငွေ1560ထိကျပ်ငွေတန်ဖိုးကျနေစေဖြစ်ပါတယ်ဒေသတွင်းနိုင်ငံတွေမှာလည်းအလားတူငွေတန်ဖိုးကျဆင်းလာတာတွေကြုံနေရပေမဲ့လေမြန်မာနိုင်ငံမှာတော့ပို့ကုန်လျော့နေနေတာဈေးကစားတာတွေကြောင့်ငွေတန်ဖိုးဆက်ပြီးတော့ကျဆင်းတဲ့ဒဏ်ကိုခံရတာလို့ဘဟုပန်တာဝန်ရှိသူတယောက်ကပြောပါတယ်ပြည်စုံကတော့ view မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
ကမ္ဘာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာညှိနှိုင်းတက်နေတဲ့အချိန်ဖြစ်တာကြောင့်ဒေသတွင်းနိုင်ငံတွေအားလုံးမှာလည်းငွေတန်ဖိုးကြီးကျဆင်းတဲ့တန်ကိုခံနေရပါတယ်။မြန်မာနိုင်ငံမှာပို့ကုန်တွေကဒေါ်လာစုဆောင်းတာကြီးကြောင့်ကျပ်ငွေတန်ဖိုးကိုထိန်းထားနိုင်အောင်ကြိုးစားရမှာအခက်အခဲတွေရှိနေတဲ့အကြောင်းနိုင်ငံသားသုံးဝေးစီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းကပြောပါတယ်
။ကျမတို့ region နဲ့အပေါင်းကျမတို့ region ပေါဝင်အကုန်လုံးတန်ဖိုးကျတဲ့အချိန်မျိုးကျမတို့တန်ဖိုးကျတာပါ။ဒါပေမဲ့ကျမတို့နိုင်ငံမှာကတော့ပို့ပြီးတော့သူများနိုင်ငံတွေထက်ပို့ပြီးတန်ဖိုးကျတဲ့အကြောင်းရင်းကတော့ကျမတို့က export and နေတဲ့နိုင်ငံဖြစ်ပြီးတော့ import များတဲ့နိုင်ငံဖြစ်တဲ့အခါကျတော့ကျမတို့ currency ကပို့ပြီးတော့တန်ဖိုးပို့ကြများပေါ့နော်အဓိကတော့ export and import export and import ရှိတော့ကျမတို့ဒီဈေးကွက်ထဲမှာလည်းနိုင်ငံသားငွေကခုနပြောသလိုဟိုစိုးရင်ပူပန်မှုတွေနဲ့ဝင်လာတယ်ပါလေကင်ထားတာတွေဈေးတက်မယ်လို့ထင်ပြီးတော့လိုက်ဝယ်တာတွေဒါမျိုးတွေလည်းပို့ရှိတာပေါ့ပို့များတာပေါ့ကျမဈေးကွက်မှာမတွေ့ရတဲ့ဟာမျိုးတွေလည်းကျမတို့ဒီမှာတွေ့ရတာပေါ့
ဘိုးဘန်နေနဲ့ဒေါ်လာဈေးတက်လာတာကိုစောင့်ကြည့်နေပြီးပြည်တွင်းဘန်တွေကိုလည်းအနည်းကထိန်းချောင်းတာတွေစောင့်ရနေရလို့လည်းဒေါ်မီတိုးဝင်းကပြောပါရယ်အခုနှစ်9လပိုင်းငွေလဲနှုန်းရဒေါ်လာကိုမြန်မာငွေနဲ့ကျပ်1300ကျော်ရှိခဲ့ပေမဲ့10လပိုင်းမှာကျပ်1580ထိရောက်ခဲ့ပါရယ်အဲ့နောက်ပိုင်းဈေးကွက်ကိုထိန်းထားနိုင်ဖို့တန်းတဲ့ချီရဲ့ဒေါ်လာတွေကိုဘိုးဘန်ကထုတ်ချောင်းတာချေရတွေကိုလုတ်ခဲ့တယ်လို့မလို့အပ်တဲ့တွင်းကုန်တွေလျှော့ချဖို့လည်းစီစဉ်လုတ်ကင်နေတဲ့အကြောင်းကုတန်းရောင်းဝယ်ဝန်ကြီးဌာနအရာရှိတွေကပြောဆိုခဲ့ပါရယ်နောက်ပိုင်းမှာငွေတန်ဖိုးအနည်းငယ်ပြန်ကျသွားပေမဲ့အခုဒေါ်လာကို1560ထိပြန်ရောက်လာတာဖြစ်ပါရယ် 将为弹幕家的青年马尾，学的家大伙塞在泥巴皮大尾，让那些热烈的第一等大家，就在一片切干杀到工地包，再看木鱼心里话的。此外，比那心里高，你们那眼为今生的没开马拉将，这差那眼的才不比天大的路。为弹幕家生的弹幕，这些不比看下那眼手臂，懂得表述你家讲嘛，看没？
ကိုယ်တော်ထက်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ကချင်ပြည်နယ်ပူတာအုံမှာမိုးများရေကြီးတဲ့နောက်ဆုံးရအခြေအနေကိုလည်းတင်ဆက်ပေးကြပါတယ်။ကချင်ပြည်နယ်ပူတာအုံမြို့နယ်မှာမိုးများပြီးတော့တောင်ကျချောင်းရေရှန်လာကြောင်းကြေးရတော်တော်များများမှာလူနေအိမ်၊လေယာဉ်နဲ့အိမ်ဝင်းတိရစ္ဆာန်တွေထိခိုက်ပျက်စီးဆုံးရှုံးခဲ့ရသလိုအနည်းဆုံးတရား9ဆီးလောက်ရေထဲမျောပါခဲ့လို့သွားလာရေးလည်းခက်ခဲဖြစ်ခဲ့ရပါတယ်။တဘာဝဘေးအနေဆိုင်ရာစီမံခန့်ခွဲမှုဘဝဌာနကတော့နေအိမ်ပျက်စီးဆုံးရှုံးမှုတွေအတွက်ငွေကြေးနဲ့ရေပေးသင့်သူတွေအတွက်စံတပတ်စာထောက်ပံ့ပေးထားပါတယ်။ပြည်စုံကတော့ View မြန်မာဝက်တင်တော့ကုမှုစော်ကတင်ပြပို့ထားပါတယ်
။ဟုတ်ကဲ့ကချင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အပတ်အတွင်းကမိုးများခဲ့တာကြောင့်ပူတာအုံမြို့နယ်ရှိတောင်ကျချောင်းရွာတွေမှာဒီလ၈ရက်နဲ့၉ရက်နေ့တွေကရေကြီးရေရှည်နာတွေဖြစ်ပေါ်ပြီးကြေးရွာတချို့ရေလွှမ်းမိုးခဲ့တာဖြစ်ပါတယ်။ဒီလ၁၀ရက်နေ့နေကင်းကစပြီးရေကျသွားခဲ့ရမှာထိကိုက်ပျက်စီးမှုအခြေအနေတွေကိုလိုက်လံဆင်းကောက်ယူခဲ့တဲ့ပူတာအိုမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးရောစီကအခုလိုပြောပါတယ
်။ဆုံရှုံမှုကဒီကတော့အထက်ဆန်းကုန်မှာနေတလုံးတော့လုံးဝပြတ်သွားတယ်ပြီးတော့ဤနေရာတွေပါသွားတဲ့အိန္ဒိယခေင်လို့ရှိတယ်။ပြီးတော့တခြားယူဟာတွေရေကြီးပြီးမှတဝဲလို့နေသွားတာတော့အများကြီးရှိတယ်။တောင်ချရေဆိုတော့ချက်ချင်းတစ်ခါနဲ့ဟောဟုတ်ကဲ့ဒါလည်းသင်ကြတော့ဝဲတီချစ်တီစပဂျီဒီတပါတော်တဲ့ဟာဖြစ်ရဲ့လေတော့ဒီမှာတစ်ပင်ဒီတင်းမှုဒီလေတော့ထဲမှာအဲ့လိုဖြစ်သွားတာလည်းရှိတယ်ပစ္စည်းပါကျွန်တော်တို့ဘုလားရှိတိဖဲတော့ခလေတယောက်အဲရေမျိုးပါသွားတာရှိတယ်ကတားအဲရှိတိဘူးစီးတော့ပစ္စည်းသွားတယ်
လောလောဆယ်လန်ဒတာတွေပျက်စီးတာကြောင့်အချို့ကြေးရွာတွေနဲ့ဆက်သွယ်မှုပြတ်တောက်နေကြောင်းပြောပါတယ်။ပူတာအိုမြို့နယ်အထွေထွေအုပ်ချုပ်ရေးမှုယုံကမြို့နယ်ဒုတိယဦးစီးမှုဦးခါတန်းဂျုံခေါ်ကပျက်စီးမှုအခြေအနေကိုစစ်စစ်နေစေဖြစ်ကြောင်းပြောပါတယ်
။ရွာထဲဝင်နေဆိုတာကဟိုပေါ့ရွာပေါင်း၈ရွာလောက်တော့ဝင်တာပေါ့ဒါမဲ့ဟိုလိုလုံးလုံးကြီးအိမ်တွေမြုပ်သွားတဲ့အခြေတော့မဟုတ်ပါဘူးဒီအောက်ခြေအိမ်တိုင်းဒီအဲချစ်ရောက်ပဲပေါ့သုံးပေလေးပဲအမြင့်ဆုံးနေရာပေါ့အဲ့လောက်ပဲရောက်ပါပေါ့တချို့နေရာကျွန်တော်နှစ်ပေအဲ့လိုမျိုးပေါ့အဲ့လောက်ပဲရောက်ပါတယ်ဆုံးရှုံးမှုအခြေအနေကတော့ဆယ်တော့စစ်စစ်ဆေးလို့ပဲပြောရမှာပေါ့ကို
ပူတာအိုမြို့နယ်တဘောဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဘူဌာနကတာဝန်ခံဦးနေအောင်ကပျက်စီးဆုံးရှုံးတဲ့နေအိမ်တွေနဲ့ရေပေးသင့်ပြည်သူတွေကိုကူညီထောက်ပံ့နေတဲ့အခြေအနေကိုအခုလိုပြောပါတယ်
ကျွန်တော်ရည်ကြီးရန်တို့ဒီယူလဲအိမ်တွေအတွက်ဆိုဒီအိမ်ဆောင်ပစ္စည်းဖို့တွေပေးရပြပြောင်းချွေအိမ်ဆိုယူပြောင်းချွေတဲ့ဈေးအတွက်ကျွန်တော်ပေးတာရှိတယ်ပြီးရင်တို့အတွက်စားသုံးဖို့အတွက်တရက်ကနှုတ်စီဘူးနှစ်ပူးနဲ့ကျွန်တော်တပတ်စာကိုပေးတယ်ဗျအဲ့ဒါလေးပါဆန်နှစ်ပူးဆန်စားကိုကျွန်တော်ငွေပေးတယ်ဗျငွေကြတော့ဒီတနင်္ဂနွေလုံးရဲ့ဒီတတ်မှတ်ထားတဲ့အတိုင်းပဲတပူးကို150နှုန်းနဲ့300ပေါ့300ဆိုတော့တပတ်ဆိုကျွန်တော် 2100 တရက်ကိုပေးတယ်အင်ဂျင်မှာရှိတဲ့လူကြီးရပါတော့အိမ်ဆောင်ပစ္စည်းပေးတာကျွန်တော်တို့အိမ်အခြေအနေပုံမူတည်ရသူတို့အိမ်ကဒီပြည်အိမ်တို့ဒီတုမို့တုကဒီဆိုတဲ့တိန်ပြေဒီတိုက်အိမ်ပါလို့ဆိုကျွန်တော်တို့နဲ့တိန်တို့အဲ့လိုအခြေအနေပေးတယ်ဗျပြောင်းချွေးတဲ့နေတဲ့လို့ဆိုကျွန်တော်5000ပေးတယ
်လောလောဆယ်ပျက်စီးဆုံးရှုံးတဲ့နေအိမ်၄အိမ်ရဲ့စင်းရရှိထားပြီးသူတို့တွေကိုထောက်ပံ့ဖို့ပြည်내ရုံးကိုတင်ပြထားကြောင်းပြောပါတယ်ဒီနှစ်မိုးရသည်မှာတော့ကရင်ကရရှမ်းမွန်စတဲ့ပြည်နယ်တွေနဲ့စကိုင်းမန္တလေးမကွေးပဲခူးရန်ကုန်တနင်္သာရီစတဲ့တိုင်းဒေသကြီးတွေမှာရေလွှမ်းမိုးတာတွေဖြစ်ပွားခဲ့ပြီးဇူလိုင်လကနေစက်တင်ဘာလအထိအစိုးရကရေဘေးအတွက်ထောက်ပံ့ငွေဟာကျပ်ငွေသိန်းပေါင်း1000ကျော်ရှိခဲ့ပါတယ်
။ကုမှုစော်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ရဲ့အင်္ဂါနေ့ညဘက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရဲ့အပြင်အင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးကမ်းကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်2018ခုနှစ်စက်တင်ဘာလ17ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00အထိလိုင်းဒိုမီတာ24.25 32.51 အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေတယ်မှာဆိုရင်တော့အမေရိကန်နိုင်ငံကြီးအပြင်အင်္ဂါညတိုင်းလေလိုင်းစီစဉ်ကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုချင်းဆုံးတော့မက်ခင်ပြည်ထွေးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံကြီးကိုနားဆင်ကြအောင်ပါရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးနေရာအတွက်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့တရားသူကြီးဘရက်တ်ကာဗနော့ဖ်ကိုအတိပြုသိမ့်မသိအမေရိကန်အထက်လွှတ်တော်အမတ်တွေသုံးသပ်နေကြပါတယ်။သမ္မတကအဆိုပြုပြီးရက်အနည်းငယ်အကြာပြီးခဲ့တဲ့ရင်းပတ်ထဲမှာပဲအခြေတင်အငင်းပွားစရာတွေနဲ့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ကြားနာပွဲကိုကျင်းပခဲ့တာပါ။သမ္မတရိုးကျ Conservative တရားသူကြီးကာဗနော့ဖ်အနေနဲ့ Republican အမတ်တွေရဲ့ထောက်ခံမဲနဲ့တရားရေးကော်မတီမှာအတည်ပြုချက်ရနိုင်ပွဲရှိနေပြီးတော့အဲ့ဒီနောက်ဒီလနှောင်းပိုင်းအထက်လွှတ်တော်မှာအတည်ပြုချက်ရဖို့ဆက်ပြီးတော့ရင်ဆိုင်ရအောင်မှာဖြစ်ပါတယ်
။ Judge Kavanaugh deserves overwhelming bipartisan support.
တရားသူကြီးကာဗနော့ဟာပါတီနီယားစလုံးရဲ့ထောက်ခံမှုကိုရထားတဲ့သူပါ။ကျွန်တော်တို့ရဲ့ကြီးကျယ်မြင့်မြတ်လာတဲ့တရားရုံးချုပ်တရားသူကြီးတွေကတယောက်ဖြစ်လာလိမ့်မယ်လို့ထင်ပါတယ်
။ Donald Trump ပြောထားတာပါ။စစ်ကျင်ကန့်ကွက်မှုတွေအတော်များများကြုံခဲ့ရတဲ့နိုင်ပေါင်း30ကျားအကြမ်းနာပွဲကိုသူအဆိုပြုထားတဲ့တရားသူကြီးကာဗနော့ဖ်ကအောက်အောင်မြင်မြင်ကြော်လွှားနိုင်ခဲ့တယ်ဆိုပြီးတော့လည်းသမ္မတကအသာပေးပြောခဲ့ပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေကတော့သတိသားဖြတ်ချခွင့်နဲ့လိင်တူချင်းထိမ်းမြားလက်ထပ်ခွင့်လိုကိစ္စတွေနဲ့ပတ်သက်လို့တရားသူကြီးကာဗနော့ဖ်ရဲ့သဘောထားကိုမေးခွန်းထုတ်ခဲ့ကြပါတယ်။
Just will you express to me your opinion on same-sex marriage?
လိင်တူချင်းထိမ်းမြားခွင့်နဲ့ပတ်သက်တဲ့ခင်ဗျားရဲ့အယူအဆကိုပြောပြနိုင်မလားဆိုပြီးတော့တရားရေးကော်မတီဝင်ဒီမိုကရက်အထက်လွှတ်တော်အမတ်ခေါ်ရီပူကာကမေးခဲ့တာပါ။တားပြင်း2016ရွေးကောက်ပွဲမှာသမ္မတ Trump မဲဆွယ်အဖွဲ့နဲ့ရုရှားကြားဆက်နွယ်မှုလက်ရှိစုံစမ်းစစ်ဆေးမှုတွေမှာ Mr. Kavanaugh ပါဝင်ပတ်သက်မှုရှိဖြစ်ကိုလည်းမေးမြန်းခဲ့ကြပါတယ
်။ Judge, have you ever discussed special counsel Mueller or his investigation?
တရားသူကြီးရှင်အထူးစုံစမ်းစစ်ဆေးရေးမှုမူလာနဲ့ပြောဆိုဆွေးနွေးတာတမမဟုတ်သူ့ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့တစုံတစ်ယောက်နဲ့ပြောဆိုတာမျိုးရှိပါသလားလို့တရားရေးကော်မတီဝင်ဒီမိုကရက်အထက်လွှတ်တော်အမတ်ကာမလာဟဲရစ်မေးသွားတာပါ။Mr. Kavanaugh ကတော့အများစီဝင်စားနေတဲ့လူမှုရေးရာကိစ္စတွေနဲ့ပတ်သက်လို့သူ့အမြင်ကိုထုတ်ဖော်ပြောဖို့ညှင်းခဲ့တယ်လို့ရွေးကောက်ပွဲရုရှားဆွတ်ဖက်မှုကိစ္စနဲ့ပတ်သက်ပြီးတော့လည်းရေးရရပြန်ဖြေမသွားခဲ့ပါဘူ
း Right, I'm not sure I'm just trying to think
နေပါဦးကျွန်တော်စဉ်းစားပြရစီအောင်ဆိုပြီးတော့ပဲဖြေသွားခဲ့တာပါတချိန်တည်းမှာပဲ Republican တွေကတော့တရားလွတ်လပ်တဲ့တရားစီရင်မှုဆိုတာကို Mr. Kavanaugh ဘယ်လိုအထိပ္ပယ်ကောက်ယူသလဲဆိုတာမေးမြန်းခဲ့ကြပါတယ
် Please tell us what judicial independence means to you including whether you
လွတ်လပ်တဲ့တရားစီရင်ရေးဆိုတာကိုခမရဘလို့အတိပယ်ဖွင့်ပါတယ်ခမရကိုခန့်အပ်တဲ့သမ္မတကိုအရေးယူရမယ့်ဆုံးဖြတ်ချက်မျိုးချမှတ်ရတဲ့အခြေအနေမျိုးအပါအဝင်ဒီအပေါ်ဖွင့်ဆိုချက်ကိုဖြေကြားပေးစေချင်ပါတယ
်တရားရေးကော်မတီဝင် Republican အထက်လွှတ်တော်အမတ် Chuck Grassley ရဲ့ဒီအမိကိုတော့တရားသူကြီး Kavanaugh ကအခုလိုပြန်ဖြေခဲ့ပါတယ
် No one is above the law in our constitutional system
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအရဘယ်သူတဦးတရားမှတရားဥပဒေရဲ့အထက်မှာမရှိပါဘူး။အုပ်ချုပ်ရေးဌာနဟာလည်းတရားဥပဒေရဲ့အောက်တရားရေးစနစ်ရဲ့အောက်မှာပဲတည်ရှိပါတယ
်။ Mr. Kavanaugh ဟာတရားရုံးချုပ်တရားသူကြီးနေရာအတွက်သမ္မတ Trump အဆိုပြုခဲ့တဲ့အထက်မှာဒုတိယမြောက်ဖြစ်ပါတယ်။သူသာအတည်ဖြစ်မယ်ဆိုရင်တော့တရားရုံးချုပ်မှာ Conservative တွေအများစုတည်တည်တသာလွှမ်းမိုးလာမှာဖြစ်တယ်လို့ဒါဟာ Democrat တွေအတွက်ဆိုရင်စရာဖြစ်ပါတယ်
။ The president that nominated you has said I will nominate someone who is anti-choice and pro-gun
ရှင်ကိုအဆိုပြုလိုက်တဲ့သမ္မတကပြောခဲ့တာရှိပါတယ်။ဒရေသားဖြတ်ချခွင့်ကိုဆန့်ကျင်တဲ့သူတနတ်ကင်ဆောင်ခွင့်ကိုထောက်ခံသူကိုသူအဆိုပြုမယ်လို့ပြောခဲ့တာလေ။ဒီအတိုင်းလုပ်တယ်လို့ကျမတို့ယုံကြည်ပါတယ်ရှင်
။တရားရေးကော်မတီဝင်ဒီမိုကရက်အထက်လွှတ်တော်အမတ်ဒိုင်ယန်ဖိုင်စတိုင်ပြောသွားတာပါ။တရားရေးကော်မတီချားနာစစ်ဆေးမှုတွေအပြီးမှာတော့ Mr. Kavanaugh အတည်ပြုခံရနိုင်ပွဲရှိတာကို Republican တွေကသတိနဲ့အကောင်းမြင်ကြပါတယ်။
I'm going to do my job. But
And
I call us so far. ကျွန်တော်ကတော့ကျွန်တော်အလုပ်ကျွန်တော်လုပ်မှာပါကျွန်တော်မြင်တဲ့အတိုင်းခံမှန်းပြောပါဆိုရင်တော့သူအတီးပြုခံရလိမ့်မယ်လို့ထင်ပါတယ်သမ္မတတန်ဝက်လွတ်တော်ရွေးကောက်ပွဲတွေမတိုင်ခင်တလားလောက်လို့မှာမစ္စတာဂဗာနော့ဖ်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့အတီးပြုခံရနိုင်ပွဲရှိနေပြီးတော့ဒါဟာဆိုရင်တိုင်းပြည်နယ်ပတ်သက်လို့တိတိတသာအမြင်တွေကိုယ်နေကြတဲ့
American Beauty နဲ့ set ပြီးထားတဲ့ American နိုင်ငံရေးကို နားဆင်ကြကြတာဖြစ်ပါတယ်။ သောတာရှင်များရှင် အခုဒီခါမှာတော့ အားလုံးပဲစောင့်မျှော်နေကြတဲ့ အင်္ဂါနေ့ည တိုင်းအလီလိုင်းစီစဉ် အလှည့်ရောက်ပါပြီ။ မတ်တင်ကြီးထိုင်တဲ့စီစီထုတ်လို့ရမှု မတ်စုမွန်တို့တင်ဆက်ထားတဲ့ အင်္ဂါည တိုင်းအလီလိုင်းစီစဉ်ကို နားဆင်ကြအောင်ပါရှင်။
မင်္ဂလာ ညချမ်းပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ အင်္ဂါနေ့ ည ချမ်းတိုင်းအလီလိုင်းအစီအစဉ်က နေကြိုးဆိုပါတယ်။ ကျမတို့ဒီကနေ့ဆွေးနွေးကြဖို့ကတော့မူရစေဝါတိုက်ဖြတ်ရေးသမရယုံရဲ့အထူးအစီအစဉ်နဲ့ပြည်သူတွေပူးပေါင်းဆောင်ရွက်နေတဲ့အခြေအနေအဲ့ဒီပူးပေါင်းဆောင်ရွက်မှုကရောဘလောက်အရေးပါပါတယ်လဲနောက်ဒီသမရယုံရဲ့အထူးအစီအစဉ်လို့ပြောရမယ်ထင်ပါတယ်ဒီမူရစေဝါတိုက်ဖြတ်ရေးလုပ်ငန်းရဲ့တက်ရောက်မှုဘလောက်ထိရှိလာပြီလားဆိုတာကိုကျမတို့ဆွေးနွေးချင်မှာဖြစ်ပါတယ်။ ဥဆောင်ဆွေးနွေးပေးဖို့အတွက်တော့မူရစေဝါရေးရာမူဝါဒပြောင်းလဲရေးထောက်ခံဆွေးနွေးမှုအဖွဲ့ Drug Policy Advocacy Group ကဒေါက်တာနန်းပန်းဤခန်းနဲ့လူခွင့်ရေးရှင့်နေဆရာဦးခွန်အောင်တို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်မအရင်ဆုံးဆရာမဒေါက်တာနန်းပန်းဤခန်းကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ရှင်ဒီသမရယုံရဲ့မူရစေဝါသတင်းပေးတိုင်ကြားချက်အစီအစဉ်နဲ့အဖမ်းစီးတွေ တော်တော်များများတွေ့ရပါတယ်ပုံမှန်လဲထုတ်ပြန်ပေးနေတာပါဒါပေမဲ့အဖမ်းစီးရတော်တော်ဟိုနည်းနည်းပမာဏနည်းနည်းနဲ့ဟိုတည်တည်မှွန်မှွန်လေးတွေဖြစ်နေတာကိုလည်းတွေ့ရပါတယ်ရှင်ဆိုတော့ဒီအစီအစဉ်ကမှန်းထားတဲ့အတိုင်းပဲမူရစေဝါတိုက်ဖြတ်ရေးအတွက်ထိရောက်မှုရှိပါသလားဆရာမစပြီးဆွေးနွေးပေးပါရှင်ဟုတ်ကဲ့ဟိုအခုလိုပြောခွင့်ရတဲ့အတွက်အများကြီးစိတ်ထဲမှာ
ကျမတို့ကတော့ဒီသမားရောင်းရဲ့အထူးစီစဉ်အရင်မှာမူရစေဝါတိုက်ဖြတ်ရေးမှာတော့ဟိုအခုဆိုလို့ရှိရင်ဒီပန်းရရှိရဲ့မှုတွေတော်တော်များများလည်းတွေ့ရပါတယ်။အဲဒါကြောင့်မို့လို့ဒီအရင်မှုတွေကြီးလိုက်မယ်ဆိုလို့ရှိရင်တော့အဓိကကတော့ဒီဒီဖွဲ့မူရစေဝါမှုတွေအတူတူပြန်လက်ဝဲတွေ့ရှိမှုအပမာဏနည်းနည်းနဲ့လက်ဝဲတွေ့ရှိမှုတွေကိုဖန်ဆီးရအောင်လည်းတွေ့ရပါတယ်။ အဲဒီနေ့ကတော့ဒီတိုက်ချက်ရေးမှာတော့အင်တာနက်ပြောကြရတော့ဒီအကြီးကထုတ်လုပ်မှုရောင်းဝယ်ပေါက်ထားမှုရဲ့အဓိကအားချက်ထားမယ်ကျွန်မတို့ဘက်ကချင်ပါတော့ဒါပေမဲ့အခုလက်ရှိမှာတော့ဒီအဲအတိအကျမူရစေဝါမှုလေးတွေပဲအားကြီးရတွေ့ရတော့ကြောင့်မို့လို့ဟိုအင်တာနက်တော့ကြည့်ကြရအောင်ရှိမနေဘူးလို့ထင်ပါရဲ့ရှင်
ဟုတ်ကဲ့ပါဆရာမဆရာမပြောတဲ့အတိုင်းပဲဒီအများစုပေါ့နော်ကားတစ်စီးလုံးဖမ်းမိတဲ့ကိစ္စနောက်တစ်ခါဓာတုဆေးဝါးတွေဖြစ်တဲ့ဒီစိတ်ကြွဆေးပြားတွေတန်းနဲ့တိတ်နဲ့ချီပြီးတော့ဖမ်းခံရတဲ့ဟာတွေမှာဆိုလို့ရှင်လဲပိုင်ရှင်မပေါ်တဲ့အနေအထားတွေရှိတဲ့ကြောင့်မလို့လဲဒါလူတွေကြားမှာဆိုလို့ရှင်ဒါပိုင်ရှင်မဲ့ပေါ့နော်ဒီလိုစကလုံးကတော်တော်လေးကိုဒါလှောင်စရာပြောင်စရာကိစ္ ်ဒါမှမဟုတ်အစိုးရအနေနဲ့ဒီကိစ္စတွေကိုကင်တွဲဖို့လက်လန်းမမီဖြစ်နေတာလားဆီမဘလို့မျက်မြင်ပါလဲရှင
်ဟွတချက်ကားပေါ့နော်ဒီဟိုပန်းရှင်နဲ့ဖြစ်ရတဲ့အကြောင်းတွေကတော့ဟိုဟာဒီအကြောင်းအချက်ချက်ကြောင့်ဖြစ်ပါလိမ့်မယ်ဘာလို့လဲဆိုတော့တချို့ကိစ္စတွေမှာဒီဆုံးလုပ်တဲ့နေရာနေပြီးတော့မှတကယ်ဒီတဲ့ပို့ဆောင်ရေးမှာမျိုးစေဝါရဖမ်းမိတာမျိုးလည်းဖြစ်နိုင်ပါတယ်ပေါ့နော်အဲဒါကြောင့်မို့လို့လည်းတချို့ကဒီဟိုကြီးကြီးမားမားဖမ်းမိတယ်လည်းလို့အဲရှင်းနဲ့ဖြစ်သွားတာလည်းဟိုဖြစ်ပါလိမ့်မယ်ပေါ့နော်ဒါတော့ဒီဒီတားစီနေနေတက်ဖွဲ့ရတော့ပို့ပြီးတော့မှသူတို့အတွေ့အကြုံကရှိပါမယ်လေဒီဘက်ကလည်းဒီကျမတန်းဒီမှာဒီတားစီနေနေရဲ့မှာလည်းပေါ့နော်ဒီဟို resource တွေပေါ့နော်အဲ့တော့ဒီအဲဒီဆက်မှုအားလို့ပေါ့နော်အဲဒီဘာနေရမှာလဲသူရင်ဟိုအားနည်းတဲ့ဒီရှိတာရှိပါလိမ့်မယ်အဲဒီလိုကကြည့်မယ်ဆိုလို့ရှိရင်တော့လေဒီလိုပိုင်ရှင်နဲ့ဖြစ်သွားတာပေါ့နော်မချစ်မရဖြစ်စရာလေးရောရှိနေတာပေါ့လေဟိုဒါမှလည်းကျမတို့ကတော့တားဆီးနေနေလို့တာလည်းတစ်ပိုင်းပေါ့နော်တစ်ဖက်မှာလည်းဒီ ကိုပြည်သူ့သမ္မတရေးဆောင်ပေးမယ်နောက်တစ်ခုကတော့ဒီဥပဒေဆောင်ပေးမယ်မွာရဆက်ကိုလည်းအားထည့်တဲ့နယ်လို့ထင်ပါအရှင့
်ဟုတ်ကဲ့ပါရှင့်ဆရာမခဏဆောင်ပေးပါကျွန်မဟိုဆရာဦးခွန်အောင်ကိုတစ်လက်ဖိတ်ခေါ်ချင်ပါတယ်ရှင်ဆိုတော့ဒီသမ္မတရုံးရဲ့အစီအစဉ်ကအခုဆိုလပိုင်းလောက်ရှိလာပါပြီရှင်ဆရာတော့အဲ့ဒီမှာသူတို့အဖမ်းဆီးကိစ္စတွေလည်းပုံမှန်ဆိုသလိုသူတို့ထုတ်ပြန်ပေးနေပါတယ်တိုင်ကြားချက်အဲနောက်တစ်ခါဖမ်းမိတဲ့အခြေအနေပေါ့နော်ဆရာအဲ့လိုထုတ်ပြန်ပေးနေတာတွေ့ရပါတယ်ဆိုတော့ဒီအဖမ်းဆီးတွေဒီလောက်နဲ့ဆိုတော့ဟိုတက်ရောက်မှုပေါ့နော်လူမှုကြားမှာအထူးသဖြင့်လူငယ်မှုကြားမှာအထူးသဖြင့်ဒီစိတ်ကြွဆေးပြားသုံးဆွဲမှုဒါမှမဟုတ်လဲရောင်းဝယ်မှုဒီလိုကိစ္စမျိုးလေးတွေအပေါ်မှာတက်ရောက်မှုပေါ့နော်ဆရာတွေ့လာရပါသလားရှင်ဆရာဘယ်လိုများမြင်မိပါလဲ
နံပါတ်1ကတော့ဒီသမ္မတရုံးကလည်းဒီအထူးစီစဉ်လုပ်တဲ့ကိစ္စကိုကျွန်တော်တို့ကတော့အကျိုးဆိုတာပေါ့လေဒါပေမဲ့ဒီဥစ္စာကလက်တွေ့မှာကတကယ်တကယ်ဟိုဂိုင်းကြီးကြီးပေါ့ဗျာကျွန်တော်တို့ကတော့ပြောနေတဲ့ဒါတော့ဂိုင်းကြီးကြီးတွေသိပြီးတော့ဖမ်းမိတာတွေမတွေ့သေးပေါ့မတွေ့သေးတာဖြစ်တဲ့အတွက်ဒီလူငယ်တွေအပေါ်မှာလည်းဒီအထူးစီစဉ်ပေါ်လုတ်တဲ့အပေါ်မှာလည်းတက်ရောက်မှုကတော့အရန်ကြီးအကျိုးခံစားခွင့်အကျိုးခံစားတာတွေမရှိသေးဘူးလို့ကျွန်တော်တို့မြင်နေတာပေါ့ဒါပေမဲ့အရင်တုန်းကတဲ့စာရင်ကတော့အခုဒီတက်ဆိုင်ရာအာဏာပိုင်ရဲတပ်ဖွဲ့တို့ဘာလို့ကလည်းအရင်တုန်းကတဲ့စာရင်ဒီအထူးစီစဉ်ပေါ့နော်ဒီထုတ်ပြန်ပြီးနောက်ပိုင်းကနေစပြီးတော့မှပို့ပြီးတော့မှဟိုပေါ့အလုတ်လုတ်လာတာတွေတွေ့ရတယ်ပေါ့နော်ပို့ပြီးဖမ်းဆီးလာတာတွေတော့တွေ့ရတယ်တို့တော့လည်းပဲတကယ်တကယ်တိတိယောက်ယောက်တော့မရှိသေးဘူးဆိုပြီးတော့မှကျွန်တော်တို့ကတော့မြင်တာပေါ့
ဟုတ်ကဲ့ပါရှင်ဆရာအဲ့တော့ကျမတို့ဟိုဆရာခဏဟိုစောင့်ပြပါရှင်ကျမနောက်ထပ်ပါဝင်ဆင်းရဲမဲ့ကိုနိုင်နိုင်ကိုဖိတ်ခေါ်ခြင်းပါတယ်ကိုနိုင်နိုင်ကတော့သူကလက်ရှိဒီသမရရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့သူအစောပိုင်းကျမတို့ကိုတယ်လီဖုန်းနဲ့သူပါဝင်ဆင်းရဲဖို့ပြောတော့ကသူ့နေတွင်းကအခြေအနေတို့သူပြောပြတာရှိပါတယ်ဆိုတော့ကိုနိုင်နိုင်ပြောပြပါဦးရှင်ကိုနိုင်နိုင်တို့နေရင်းမှာလက်ရှိအခြေအနေနောက်ဒီသမရရဲ့အစီအစဉ်ပေါ်မှာရောဘယ်လိုများမြင်ပါလဲ
ကျွန်တော်တို့ကျွန်တော်ကတော့ဒီကဒီရပိုင်တိုင်းစင်္ကြာမျိုးနဲ့ရှားခဲ့နေတဲ့ကောသူချောဘောရှားခဲ့ဒီမျိုးပေါ်မှာဆိုချင်ဟုတ်ဦးရှိရအလုံးပဲကြောက်ရကောင်းတဲ့အချင်းမျိုးခဏနေနေတော့ကျွန်တော်ဒီအဲ့ဒီဒီနဲ့ဖြီးသွားတဲ့အချိန်မှာဒီလမ်းမှာပြောရဆရာရဲ့တော့ကိုကြောက်ဖို့ကောင်းလာတဲ့အချင်းမျိုးဖြစ်နေတယ်ကွာကျောင်းမရတော့ဘူးဒီမှာတော်လေးဆိုရင်လည်းအတိုင်းဖြစ်အဲ့တော့ဆိုကျင်တာအဲ့တော့တူတာလေဒီသက်ဆိုင်ရာအကြီးကြီးတူတစ်ခါတော့ပြုတ်ပြောက်ပြီးဒါမှဘာမှဒီလူတော်လေးကိုကြောက်ချင်အောင်လည်းအချင်းကြီးပြန်ဒါပေမဲ့ကျော်ပြည့်နေချက်ကအစိုးရတော့အစီအစဉ်ချက်ဒါမှအောက်ကဒီရဲတို့ဘာတို့အထူးကြီးအပိုင်းဟာအစိုးရရဲ့ထင်းကျုံအောင်မှာဒါရဲ့ရှိရတယ်ကမ္ဘာအစိုးရဘလောက်ပဲပေါ်စီအဲ့လိုအောက်ကဝန်ထမ်းကြီးရဲ့အကြည့်တခြားဆမှုဒီရှိနေတာကလည်းဘာလို့လဲဘရောမတူးတက်မယ်လို့ကြိုးစားမမြင်ဘူးပေါ့လေတခါတည်းပြုကြမယ်ဆံခိုးမှုခွဲခိုးမှုအဲ့ဒါမျိုးပေါ်လာမျိုးလည်းတခါဒီရှိနေပါလေအကြည့်ကျိုးဒီရှားခဲမှာတော့တော်လေးကအခုကြောက်ကြောက်နေအပိုင်းတော့ညာရှိနေတယ်သူကအကြီးရဲ့ဆင်မှာကိုတခါလည်းမပြရအောင်အပိုင်းရှိနေတယ်
ဟုတ်ကဲ့ပါရှင်ကိုနိုင်နိုင်ကျေးဇူးတင်ပါတယ
်ဟုတ်ပ
ါဟုတ်ကဲ့ပါကျွန်မဆရာဦးခွန်အောင်ကိုဟိုပြန်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ဆရာဒီဖမ်းနေစီးတဲ့ကိစ္စမှာဆိုလို့ရှင်လေအသေးအမွှားလေးတွေဖမ်းနေဆိုတာကဒါမွေးရစေဝါမိတယ်ဆိုတာတမျိုးပေါ့နော်ဒါပေမဲ့ဒီ၃နာမျိုးဟိုဆေးပြားဆယ်ပြားပြား20ပေါ့ဒါမျိုးလေးမိတဲ့လူတွေကိုပေးတဲ့ပြစ်ဒဏ်ပိုင်းဆိုင်ရာမှာရောဟိုကြီးလေးမနေလွန်ဘူးလားရှင်ဆရာဒါလူတွေအတွက်ဒါပြုပြင်ပြောင်းလဲနိုင်ဖို့သူတို့ဘဝကိုပြန်ပြီးတော့ပြောင်းလဲသွားနိုင်ဖို့ဥပဒေကြောင်းအရဆောင်ရွက်ပေးနိုင်တဲ့အနေအထားရှိပါပြီလားဒီဘက်မှာရောပြင်ဆင်စရာတွေလုပ်စရာတွေအရေးတကြီးဘာတွေများစရာတွေ့ပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့မှလည်းကျွန်တော်တို့အချင်းချင်းဒီဆွေးနွေးပွဲတွေ workshop တွေလုပ်တဲ့အချိန်မှာရရှိတဲ့အဖြေကတော့အခုပြန်လာတဲ့ဒီဆေးပြား2ပြား3ပြားလောက်မိရင်လည်းပဲသူကတစ်ချောက်ကငယ်ဆိုတော့ထောင်တန်းကြီးကဟိုပါပေါ့နော်များလွန်းနေပေါ့နော်များလွန်းတဲ့အခါမှာအခုကျွန်တော်တို့အချင်းထောင်တွေကလည်းဟိုဘယ်လိုခေါ်မလဲသူတို့ရဲ့ဒီဆောင်ရွက်နေတဲ့ policy ကတော့အချင်းစာရိတ်ပြုပြင်ရေးဆိုပြီးတော့မှတော့ပြောနေတာပေါ့လေအမှန်တကယ်ချင်းထောင်တွေရောက်သွားတဲ့အခါမှာသူတို့ကချင်းစာရိတ်ပြုပြင်ရေးမဟုတ်ဘဲနဲ့ထောင်ထဲမှာပို့ပြီးတော့မှဟ
ဟိုအရင်တော့ကစလိတ်မတောက်တတ်တဲ့လူကဘဝထောင်ထဲမှာပုံပြီးတောက်တတ်လာတဲ့အရင်တော့ရက်မတောက်တတ်တဲ့လူပုံပြီးတောက်တတ်လာတဲ့အနေထားဖြစ်နေတဲ့ခါမှာဒီလူရဲ့စေဗျာရင်ပြား30 20ပေါ့နော်ပြား3 5ပြား10ပြား15ပြားနဲ့မိပြီးတော့မှထောင်ကြတယ်ထောင်ကြပြီးတော့မှတကယ်ပဲသူတို့ရဲ့ကျင့်ဆိုင်တာကိုပြုပြင်ကြောင်းလဲသလားဆိုတော့ကျွန်တော်တို့ဟိုမြင်နေရတာကတော့မပြောင်းလဲတဲ့အပြင်ပုံပြီးတော့မှဟိုဆိုးွားသွားစေတယ်အကြောင်းမျိုးမျိုးကြောင့်အဲ့လိုတကယ်ကြီးနေတဲ့အကြောင်းတော်လည်းကောင်းထောင်ထဲဒီမွေးစေဝါတောင်ကြာတော့လေကြာသွားပြီပြန်ထွက်လာလို့ရှိရင်သူတို့ကပို့ပြီးတော့မှအဆက်တွေပို့ပြီးရသွားပြီးတော့မှပို့ပြီးတော့မှကြီးကြီးမားမားလုပ်နေတဲ့ကိစ္စတွေကျွန်တော်တို့ပို့ပြီးနေရတာပေါ့နော
်ဟုတ်ကဲ့ရှင့်ဆရာဟုတ်ကဲ့ပါအဲ့တော့ခုနကကျွန်မဆရာမဒေါက်တာနန်းပန်းအခန့်ကိုဟိုဖိတ်ခေါ်ခြင်းပါတယ်ဆရာမခုနကကိုနိုင်ပြောသွားတဲ့အထက်မှာပါပါတယ်ဒီမူဝါဒပိုင်းဆိုင်ရာအစိုးရဘက်ကဘယ်လောက်ပဲလုပ်လို့ဒါတကယ်တကယ်တမ်းလက်တွေ့မှာရောက်တော့သူပြောတာတော့ဒါအောက်ခြေမှာပေါ့နော်တကယ်တကယ်အကောင့်ထဲမှာပေါ်နိုင်မှုဆိုပြီးတော့ပြောပါတယ်အဲ့တော့ဒီမူဝါဒတစ်ခုချပြီဆိုရင်ဒီမူဝါဒအတိုင်းအကောင့်ထဲပေါ်နိုင်ဖို့ပေါ့ဆရာမဗာဒီမြန်ပြင်ဖို့လို့တလေတကယ်ပဲကိုနိုင်နိုင်ပြောသလိုမူဝါဒပိုင်းဆိုင်ရာကိုမူဝါဒအတိုင်းအကောင့်ထဲပေါ်ဖို့အခက်ခဲတွေများရှိနေပါသလားဆရာမဆွေးနွေးပြပါရှင်
ကျမဒီအခုလောလောဆယ်ပေါ့နော်ဒီနိုင်ငံတော်ကနေပြီးတော့အမျိုးသားမျိုးစေဝါထိန်းချုပ်ရေးမူဝါဒဆိုပြီးတော့အထက်ရှိတာရှိပါတယ်အဲ့တော့ဒီမူဝါဒကတော့ဒီကျမနေနဲ့အလွန်ထောက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမူဝါဒနိုင်ငံတကာဆန္ဒဆန္ဒနေနဲ့အမြင်လေးရေးဆွဲထားအခုကဒီမျိုးစေဝါအဲတုံးဆဲမှုနဲ့ပတ်သက်လို့လည်းပေါ့နော်ဒီကျမရေးအရာရောအခါကြအလူခွဲစံနေစံတွင်းနေလည်းအညီဟိုဆဲထားမူဝါဒဖြစ်ပါတယ်ဟိုတခုရှိရာကျမအနေနဲ့ကတော့ဟိုဒီဆောင်ပြောင်းလဲဖြစ်တဲ့ခါကြပေါ့ဒီပြည်သူကျမရှူရာနေကြည့်မယ်ဆိုလို့ရှင်လဲကျမနိုင်ငံမှာတော့ဒီမျိုးစေဝါနဲ့ပတ်သက်လို့ရှင်ဒီမျိုးစေဝါအတော်ကိုထိုးသွင်းတာကြောင့်မို့ HIV ရောနောက်အဲအောင်တော့ဒီဘွေလည်းအများကိုများပါတယ်ပေါ့နော်ကုသမှုနှောင်းအောင်ဆိုလို့ရှင်အဲဒီဒီရောဂါရောတာကွယ်နိုင်အောင်လို့လည်းကျမကဒီဟိုဒီဒီကျမရဇောင်းပေးရဲ့အစီအစဉ်တွေလုပ်ရပါတယ်ပေါ့နော်အဲအခုကကျမကဒီဘွာကတော့ဒီကျမရဥစားပေးရဲ့ဘွာဖြစ်တယ်ဒါပေမဲ့လို့ဒီဟိုဒီစင်မှာလည်းပေါ့တကယ် free work မှာလည်းဒီကျမနဲ့ပတ်သက်တဲ့ဒီ infrastructure ရဲ့ရှိတဲ့နဲ့အရွာပရိုဂရမ်ရှိတဲ့နာပေါ့နော်နောက်သူကတစ်ဖက်မှာလဲကျမတို့ကဒီမူဝါဒကိုလက်တွေ့အကောင်အထည်ပေါ်တဲ့နေရာမှာသူအခုဆိုဥပဒေမျိုးဥပဒေအရအရေးကြီးလာပေါ့နော်အဲ့တော့ဒီမူဝါဒတကယ်ဘယ်နဲ့မူဝါဒဖြစ်တဲ့ဒါမှမဟုတ်တကယ်လက်တွေ့ချက်သုံးတဲ့နေရာမှာတော့မျိုးစေဝါဥပဒေအနေနဲ့ကခုနကပြောဥက္ကဏလဲပြောသွားတဲ့အတိုင်းနဲ့ဒီပုံမှန်ဆက်ဆောင်နေရတော့အနေနဲ့လည်းဝတ်တွေ့ရှိမှုလဲဖန်ဆီးနေအောင်မဆွဲခါကြဒါကြီးတော့ကျမချမတာမူဝါဒနဲ့မကန့်ညီအောင်တွေ့ရပါရှင့်အဲကျောင်းဆောင်လည်းကဲပလီဖြစ်နေတာပေါ့နော်
ဟုတ်ကဲ့ပါရှင့်ဆရာမကျေးဇူးပါအခုကျမတို့စီကိုစာရေးသားပြီးတော့ဆက်သွယ်ထားတဲ့အကြောင်းအရာတစ်ခုလည်းကျမဖတ်ပြပေးချင်ပါတယ်သူကတော့မိုင်းလွန်အေးလို့ဟိုစာမှာတော့ရေးထားပါတယ်သူရေးထားတာကတော့သူတို့ဘက်မှာတဲ့မူရစ်ဆေးဝါးနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့ဌာနဆိုင်ရာနဲ့ရဲတွေကတိုက်ဖြတ်တာမရှိသလောက်ပါပဲတဲ့ဒါပေမဲ့ तू อ่ะဘယ်မျိုးကလဲဆိုတာရေးမထားပါဘူးရှင်။သူတို့ဘက်မှာတော့ရောင်းဝယ်သုံးဆွဲနေတဲ့နေရာက3နေရာလောက်ရှိပါတယ်တဲ့။မြို့နဲ့တမိုင်လောက်ပဲဝေးတဲ့နေရာမှာဆိုရင်မူရစေဝါသုံးတဲ့သူရောရောင်းတဲ့သူရောတဲတွေစောက်ပြီးတော့ရောင်းဝယ်နေကြတယ်တဲ့။ဆိုတော့ပေါ်ပေါ်ထင်ထင်လုပ်နေတယ်ဆိုပြီးတော့ तू อ่ะရေးတာပါ။နောက်ပြီးတော့အဲ့လိုနေရာတွေရှိနေတယ်ဆိုတာကိုလည်းတာဝန်ရှိသူတွေကသိပါတယ်တဲ့။ဒါပေမဲ့ဘာမှမလုပ်ပါဘူးတဲ့။သုံးဆွဲနေတဲ့သူတွေကလည်းလူငယ်တွေအမျိုးသမီးတွေလည်းပါတယ်တဲ့။နောက်မြို့ထဲမှာအိမ်ထဲမှာနေပြီးတော့ရောင်းတဲ့သူတွေလည်းရှိပါတယ်တဲ့ဒါပေမဲ့ဒီတာဝန်ရှိသူတွေဘက်ကဆောင်ရွက်တာဘာမှမတွေ့ဘူးတဲ့တခါလေလာဖက်နာရှိပေမဲ့လည်းရောင်းတဲ့သူတွေမိတာကိုမတွေ့ရဘူးတဲ့အဲ့လိုရောင်းတဲ့သူတွေကိုမမိတဲ့အပေါ်မှာလည်းဒီသူတို့အနေနဲ့တော့တန်တရားတွေရှိပါတယ်တဲ့မူရစေဝါ30သူတွေပေါများနေတာကြောင့်ပစ္စည်းတွေပျောက်တာပတ်ဝန်းကျင်လုံခြုံမှုအားနည်းလာတာမူရစေဝါ30တဲ့နေရာတွေမှာဆိုရင်ပြည်သူတွေကနေရောညပါတိတ်မသွားရေးကြတော့ပါဘူးတဲ့ရောင်းတဲ့သူတွေကိုမိအောင်မဖမ်းနိုင်တဲ့ရွေးကတော့တိသာထင်ရှားတဲ့ပြောင်းလဲမှုတွေကိုတွေ့ရမှာမဟုတ်ဘူးလို့ရေးပါတယ်သူရေးထားတော့ဒီမူရစေဝါရောင်းဝယ်ဖောက်ကသုံးဆွဲသူတွေပေါ်ပေါ်ထင်ထင်လှုပ်လာတယ်သုံးတဲ့သူတွေလည်းများလာတာကြောင့်မလို့ဒါနေရထိုင်ရတာတောင်မလုံခြုံတဲ့အနေအထားမျိုး
ဖြစ်လာတဲ့ဆိုပြီးတော့ရေးတာပါနောက်တစ်ယောက်ကတော့ဒီနိုင်ငံတော်ကိုအကြံပြုချင်တာကတော့တဲ့ဗမာမြန်မာပြည်ကဆယ်ကျော်သက်လူငယ်အတော်များများကမူးယစ်ဆေးသုံးနေတာကိုတွေ့ရပါတယ်တဲ့မြို့နယ်တိုင်းလှုပ်လှုပ်မှာပါပဲတဲ့သူတို့ဘက်ဖြစ်တဲ့ဒီမွန်ပြည်နယ်မူရုံဘက်မှာဆိုလို့ရှင်တော့ဆယ်ကျော်သက်လူငယ်တွေက WY လို့ခေါ်တဲ့မူးယစ်ဆေးတွေကိုသုံးနေကြပါတယ်တဲ့မြန်မာပြည်လူငယ်ဘဝလေးတွေမူးယစ်ဆေးကလွတ်အောင်မူးယစ်ဆေးဥပဒေကိုထိရောက်အောင်ပြဋ္ဌာန်းပေးပါနောက်ပြီးတော့မူးယစ်ဆေးထုတ်လုပ်တဲ့နေရာတွေကိုလည်းအမြင့်ပြအောင်ရှင်းပေးပါဆိုပြီးတော့သူကရေးလာပါတယ်ရှင်အဲ့တော့ကျမဆရာဦးခွန်အောင်ကိုတစ်ချက်ဆွေးနွေးပေးစီချင်ပါတယ်ဒီမူးယစ်ဆေးဝါဥပဒေဆိုပြီးတော့ဟိုသူတို့ကဒါအကြံပြုတယ်ပေါ့နော်ဆာရေးသားဆွေးနွေးတဲ့သူတွေကဆိုတော့မူးယစ်ဆေးဥပဒေကဟိုကျမသိသလောက်တော့သူတို့အစ်စ်ထက်လောက်ပါတယ်သုံးတဲ့သူတွေကိုဟိုပြစ်ဒဏ်ကြီးကြီးတွေမချတော့ဘူးဆိုပြီးတော့လွန်ခဲ့တဲ့နှစ်ပိုင်းလောက်တုန်းကလို့ကျမမှတ်မိပါတယ်အမှတ်မမှားဘူးဆိုရင်ပေါ့နော်ဆရာအဲ့ဒီဥပဒေအရောဘလောက်ဟိုသုံးနေပြီလားဘလောက်တက်ရောက်ပြီလားရှင်ဆရာဆွေးနွေးပေးပါအောင်ရှင
်အခုဒီဥပဒေပြင်တာကတော့ဒီ February 14ပေါ့Valentine Day မှာအဲ့ဥပဒေကိုပြဋ္ဌာန်းလိုက်တာပေါ့နော်ဆိုတော့အခုအဲ့ဒီဥပဒေထဲမှာဒီသုံးဆွဲတဲ့လူတွေကသူကဒီထောင်တော့မချတော့ဘူးလူမျိုးပြစ်တာအဖြစ်တမတ်ဝတ်စုံတွေဝတ်ပြီးတော့မှလူမျိုးပြစ်တာအဖြစ်48နာရီစတဲ့ဖြစ်သူကဟိုပါပေါ့ပြစ်ဒဏ်ချရမယ်ဆိုပြီးတော့မှပါလာပေါ့တို့တော့လည်းပဲအဲ့ဒီဥပဒေတာပြဋ္ဌာန်းတာအဲ့ဒီဟိုလူမျိုးပြစ်ဒဏ်တွေကိုဘယ်လိုတွေပေးရမယ်ဆိုတဲ့ဤဥပဒေကအခုချိန်ထိမပြဋ္ဌာန်းနေဘူးမပြဋ္ဌာန်းနေတဲ့အခါကျတော့တရားရုံးတွေကနေပြီးတော့မှသူတို့တွေကဒီ30ရက်ပုံမှန်နဲ့ပတ်သက်ပြီးတော့မှထောင်ချတာတွေကမလုပ်တော့ဘဲနဲ့ဒီပစ္စည်းပုံမှန်ပေါ့နော်ပစ္စည်းဒီရောင်းချတဲ့ပုံမှန်ပေါ့အဲ့ဒါနဲ့ပဲထောင်ချနေတာတွေပူပြီးညားနေတာပေါ့လေဆိုတော့အမှန်တကယ်ကကျွန်တော်တို့ရဲ့အမြင်ကတော့ဒီမွေးဆေးဝါးတွေကိုဟိုဖြည်းရောက်နိုင်နေမယ်ဆိုရင်ဒီဥတွေတွေဟာပြင်ထန်ဖို့လိုတာမှန်ပေမဲ့အမှန်တကယ်ဒီကြီးကြီးမားမားပေါ့နော်အရောင်းဝယ်ပြုလုပ်တဲ့လူတွေကိုပို့ပြီးတော့မှဖမ်းဆီးချင်တာပေါ့ဂိုင်းကြီးကြီးတွေပေါ့လေအဲ့ဂိုင်းကြီးကြီးတွေကိုဖမ်းမိနိုင်မှခုတ်လဲနိုင်မှဖြည့်ဆည်းနိုင်မှဒါကျွန်တော်တို့ဒီမူးယစ်ကင်းစင်တဲ့အချိန်ကိုရောက်ပါဘူးဆိုတော့ဟိုနှစ်ပိုင်းပြောချင်ပါတယ်ဥပဒေအရကလက်ရှိကနည်းဥပဒေမထုတ်တဲ့အခါမှာဒီ30ရက်ပုံမှန်နဲ့ပတ်သက်ပြီးတော့မှရာယုံတွေကနေပြီးတော့မှတိတိယယောက်ဆောင်ရွက်နေတာတွေမလုပ်နိုင်သေးတဲ့အနေအထားတွေဖြစ်သေးတယ်အဲဒါကြောင့်နည်းဥပဒေညံ့ပြတ်ထမ်းဖို့လိုတယ်နောက်တစ်ခုကဒီဥပဒေတွေမှာပြတ်ထမ်းတဲ့ဥစ္စာတွေကလည်းဟိုပြင်းထန်နေုံနဲ့တကယ်အကောင့်ထဲပေါ်မဲ့ဌာနတွေကနေပြီးတော့မှဟိုတိတိယယောက်အကောင့်ထဲပေါ်ပြီးတော့မှဒီစီးပြားတပြားနှစ်ပြားတွေကိုဖမ်းတာမဟုတ်ပဲနဲ့အကြီးကြီးမားမားတွေကိုပို့ပြီးတော့မှတိတိယောက်ဖမ်းဆီးပေးချင်တာပေါ့
ဟုတ်ကဲ့ရှင်အဲ့တော့အခုဒီဆရာသမရယုံကနေပြီးတော့လှုပ်ထားတဲ့အစီအစဉ်အရဆိုရင်တော့ပြည်သူတွေသတင်းပေးတိုင်ကြားကြဖို့ဆိုပြီးတော့သူတို့ကပြောတာပါဆိုတော့ပြည်သူဆိုတာကအများပြည်သူဆိုတာကမူးယစ်ဆေးဝါးထုတ်လုပ်မှုဆိုတာပေါ်ပေါ်ထင်ထင်လှုပ်တာမဟုတ်ပါဘူးဆိုတော့ဒီထုတ်လုပ်တဲ့လက်ကြီးသမားတွေပေါ့နော်ထုတ်လုပ်ရောင်းချဖြန့်ဖြူးနေတဲ့သူတွေကိုမိဖို့ဆိုတော့သမရယုံရဲ့အစီအစဉ်ကတကယ်ပဲဟိုလက်တွေ့ဖြစ်လာနိုင်မှာသလားဆရာ
ဒီအဲ့ဒီဥစ္စာကကျွန်တော်တို့လည်းအဲ့ဒါ concern ဖြစ်နေတာပေါ့သတင်းပေးမှဖမ်းမယ်ဆိုတာကတိတ်တော့တဘာဝမကြဘူးပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကအစိုးရတွေအနေနဲ့လည်းဒီအထူးမှုရဲ့အဖွဲ့တွေအပြင်ဒီရဲတပ်ဖွဲ့တွေကဒီခင်ဗျကရိယာပျက်စီးတွေကိုလည်းအစိုးရနေပြီးတော့မှပံ့ပိုးပေးစီခြင်းနဲ့နောက်တစ်ခုကအခုကျွန်တော်တို့တော်တော်များများတွေ့နေရတာဒင်းနေမှာလဲကျွန်တော်တို့ဖတ်နေရတာကဒီကားကြီးတွေနဲ့ကိုနေနာကားတွေနဲ့ဖြတ်သွားဖြတ်လာပြီးတော့မှမွေးစေဝါးရေးတည်နေတယ်လို့ကျွန်တော်တို့တင်းနေမှာဖတ်ရတယ်အဲ့ဒါတွေကိုနေနှင်းဖို့အတွက်ဆိုတာကဒီခင်ဗျကရိယာဒီ X-ray တို့ပါတော့လို့မျိုးခင်ဗျကရိယာတွေဂိတ်တွေမှာလိုအပ်မယ်နောက်တစ်ခုကဂိတ်တွေမှာဖြတ်သန်းတဲ့အချိန်မှာကျွန်တော်တို့နိုင်ငံရဲ့အခြေအနေကတချို့ကားတွေဟာဂိတ်တွေမှာအဖြစ်ဆေးမခံဘဲနဲ့သွားနေရတဲ့ကားတွေရှိတာပေါ့အဲ့ဒီကားကြီးဟာလည်းဘယ်လောက်ထိဘယ်လောက်ထိဒီမူးယစ်ဆေးဝါးနဲ့ကင်းရှင်းတယ်လဲဆိုတာတွေကတော်တော်လေးဟိုမေးခွန်းထုတ်ပြဖြစ်နေတာပေါ့လေအဲ့ဒါကြောင့်မို့ဒီတင်းပေးတယ်ဆိုတဲ့အထူးစစ်စစ်အနေနဲ့ကတော့တိတိတော့မှပြည့်စုံလုံလောက်တယ်လို့တော့ကျွန်တော်တို့မယူဆဘူးဒီဟာကိုအမျိုးသားရေးတာဝန်တဲ့အနေနဲ့အခုလက်ရှိဖွဲ့ထားတဲ့အထူးမူးယစ်အပြင်တင်အားတွေတိုးချဲ့ဖို့ပြီးဖွဲ့စည်းရမယ်နောက်တစ်ခုကခင်မီကိရာပစ္စည်းတွေကိုလည်းအစိုးရအနေနဲ့ပံ့ပိုးရမယ်အဲဒီကိတ်တွေမှာလဲဟိုစစ်ဆေးတဲ့အချိန်မှာလဲခင်ဗျကိရိယာပစ္စည်းတွေလိုတလို့တချို့ကားတွေကိုလဲဟိုမစစ်ဆေးဘဲနဲ့ဖြတ်တန်းသွားခိုင်းတဲ့ကိစ္စတွေကိုလဲမလုပ်ဘဲနဲ့ကားတိုင်းကိုစစ်ဆေးရမယ်သွားလာတဲ့ရင်တိုင်းကိုစစ်ဆေးရမယ်ဆိုတဲ့ဟာလေးတွေကို
့မူအရချမှတ်ပြီးတော့မှတိတိယောက်ယောက်ကျွန်တော်တို့ကလုပ်သိချင်တာပေါ့
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဆရာကဒါမူဝါဒချမှတ်ပြီးတော့ထိရောက်တဲ့မူဝါဒချမှတ်ဖို့ဆိုတော့ကျွန်မဆရာမကိုတရားလေးနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆိုတော့ထိရောက်တဲ့မူဝါဒအခုလက်ရှိပေါ့နော်ဒီမူရစေဝါနှိမ့်နှင်းရေးဆိုပြီးတော့စလုပ်လာတာလနဲ့လပိုင်းလောက်ရှိလာပါပြီဆိုတော့ဒီမူဝါဒအရရောဒါထိထိရောက်ရောက်အကောင့်ထဲဖွင့်နိုင်ပြီလားရှင်ဆရာမဟို2မိနစ်လောက်ရပါတယ
်ဟုတ်ကဲ့ဒီမနေ့နေရပါတော့ခုနကဒီကြည့်ရသလားဆိုလို့ရှိရင်ဒါတော့တကယ်တော့ဟိုဟာဒီတာချက်တဲ့ဆန်တာဒီဘိုင်းပေါ့ဥနာပြောလို့မျိုးတကယ်ဟိုဒီချင်းကြီးမမအဲတော့ကြီးမအခိုင်းရနာရူပြုခွင့်စံတာဖြစ်တယ်ဖန်ဆီစံတာဖြစ်တယ်ပေါ့နော်ဒါမဲ့တကယ်ဟန်ဒီနေရတာအတေးမွားပေါ့ဒီမြေစေဝါတုံးဆွဲနောက်တာလောရဲ့ပြည့်ရှိသူလေးဖြစ်တယ်ပေါ့နော်အဲ့တော့ဒီလိုလူမျိုးတွေအားဆိုလို့ရှိရင်တကယ်တော့ဒီအကူအညီလိုအပ်တယ်ကျမရဲ့စားရှောင်မှုလိုအပ်တယ်အဲ့ခါကျတော့အခုကတော့ကျမကဒီကျမရဲ့စားရှောင်မှုလုံးမဲ့စာသူတို့တကယ်တော့ဒီအကျဉ်းဆောင်နဲ့ပြန်ထည့်နေတာပဲရှိရပေါ့နော်အဲ့တော့အကျဉ်းဆောင်လည်းဟိုထည့်လိုက်ကြတော့တကယ်ဖြစ်မဟုတ်ဘူးလို့ထင်ပါရှင့်အဲ့တော့ကျမကတော့ဒီကုညီရပါသူတို့ကိုကုညီနဲ့နီလာထိရောက်တဲ့နီလာပို့ပြီးတော့မှအဲဒီသမရရုံးနေနေပေါ့နော်စာရွက်တဲ့နယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါရှင်ဆီယမဂျေဆုတင်ပါတယ်ကျမတို့ရဲ့အင်ကာနိညာချန်းတက်ရိုက်လေးလိုက်အစီအစဉ်ကတော့မှုရစေဝါတက်ဖြည့်နဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်ဥဆောင်ဆွေးနွေးခဲ့ကြတဲ့ဒေါက်တာနန်းပန်းဤခန့်နဲ့လူခွင့်ရရှင်နေဆရာဦးခွန်အောင်နုနဲ့အတူပါဝင်ဆွေးနွေးခဲ့ကြသူတွေနောက်တော်ရရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင
်မတ်တူရင်ထိုင်တဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ပေးထားတဲ့အင်္ဂါနေ့ညအတိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်ဖီဝေကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တရထုတ်လွှင့်ပေးနေပါတယ်ဖီယိုကနေထုတ်လွှင့်နေတဲ့စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပြပခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပြပနိုင်ပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးပါလိမ့်မယ်
American ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့က 9/11 တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တဲ့18နှစ်မြောက်အထိမ်းအမှတ်အောက်မြေပြည်အခမ်းအနားဒီကနေ့ကျင်းပနေပါတယ်။နယူးယောက်၊ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း 3,000 လောက်သေဆုံးခဲ့ကြတာပါ။အဲခိုက်တာအကြမ်းဖက်သမားတွေပြန်မေးဆွဲခဲ့တဲ့ United 93ခီးသည်တင်လေယာဉ်ကိုခီးသည်တွေကပြန်ပြီးတော့ထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်ဒီလေယာဉ်ပြတ်ကျခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ် Shanksville မြို့အနီးကဒီအထိမ်းမှတ်နေရာမှာကျင်းပတဲ့အောက်မြေပွဲခန်းနာကိုတော့တမန်တော်ဒေါ်နယ်ထရမ့်တက်ရောက်ပါတယ်။ဝါရှင်တန်မြို့ပြင်ကပယ်ဒဂွန်စစ်ဌာနချုပ်မှာကျင်းပတဲ့အောက်မြေပွဲခန်းနာကိုတော့ဒုတမန်မိုက်ဖန့်စ်ကတက်ရောက်ပါတယ်။နယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးမိုးမျောညှိနှောင်းတိုက်ကြီးရှိခဲ့တဲ့ Ground Zero အထိမ်းမှတ်နေရာကခန်းနာကိုကျင်းပသူမိသားစုဝင်တွေရာနဲ့ချီတက်ရောက်ပြီးတော့ကွယ်လွန်သူတွေရဲ့နာမည်ကိုရွတ်ဆိုခဲ့ကြပါတယ်။နိုင်ငံကရာဇဝတ်ပြည်မှုခုံရုံး ICC ကသူတို့ရဲ့လုပ်ငန်းတာဝန်တွေကိုပုံမှန်လုံထုံးလုံနည်းအတိုင်းဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့ဒီကနေ့ပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ကစစ်ပဆိုင်ရာပြည်မှုကျူးလွန်တာတွေနဲ့ပတ်သက်လို့ ICC ကစုံစမ်းစစ်ဆေးမယ်ဆိုရင် ICC တရားရုံးကတာဝန်ရှိသူတွေကိုအမေရိကန်ကလက်တုံ့ပြန်ရေးယူမယ်လို့ပြောဆိုပြီးနောက်တစ်ရက်မှာ ICC ကသူတို့ရဲ့ယက်တီချက်ကိုအခုလိုပြောကြားလိုက်တာပါ။ICC နိုင်ငံကပြစ်မှုခုံရုံးက2002ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့လူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနယ်ပေါ်ကျူးလွန်တဲ့ပြစ်မှုနဲ့စစ်ပတ်ဆိုင်ရာပြစ်မှုကျူးလွန်သူတွေကိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့စုံစမ်းစစ်ဆေးဖော်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့ခဲ့တာပါ ICC အဖွဲ့ပြမြောက်ရေးသဘောတူလက်မှတ်ရေးထိုးတဲ့နိုင်ငံတွေထဲမှာတော့ American ပြည်အောင်စုမပါဝင်ပါဘူးအာဖဂန်နစ္စတန်အရှေ့ပိုင်းနိုင်ငံဟာပြည်နယ်မှာဒီကနေ့အသေးခံဘုံးကွက်တိုက်ခိုက်မှုကြောင့်လူပေါင်း32ဦးထက်မနည်းသေဆုံးပြီး130လောက်ဒဏ်ရာရသွားတယ်လို့ပြည်နယ်အစိုးရပြောခွင့်ရအတဟူလာကိုဂျန်နီက VOA ကိုအတီးပြုပြောကြပါရခင်ဗျာ
။သတင်းကြီးချုပ်ကိုကိုအောင်ငါချင်ညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လို့ရမှုကတော့ Maximum ဖြစ်ပြီးတော့ Engineer ကတော့ Cedric Franklin ဖြစ်ပါတယ်။ကျမ Ethan စင်ပါရှင်။ VOA American တန်မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီချီလိုင်းဒိုမီတာ2440 4850အပြင်လက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူသောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.